อันนั้นจะอยู่ที่เรื่องจังที่เนี่ยมากูกันได้ยังยังเราไปขากันจังพี่เด็กกันจะอยู่บ้านเสียชอบบ้านอยู่เลยเสียรูปยาสิ่งที่ทำไปเลยแต่ข้าจะมาดูน้องสงฆ์กันนะรู้จะมาดูตีสงฆ์เนี่ยเปลี่ยนเลยไม่พอจริงเสียรูปมาลุยเลยจ้าวจะมาดูบิดมามาสวยเนาะตีสงฆ์เนี่ยสุดที่พี่ไปเลยเปลี่ยนเลยไม่พอจริงเสียรูปดีดันที่ไปเลยเสียรูปดีดันที่สุดที่บีร่าเนี่ยเพราะว่าทุกอย่างสงฆ์ได้กูสุดที่ เราทุกคนบอกว่าเปลี่ยนสาระไปดีดันดีสุดที่เนี่ยไปดีดันดีจะได้บ้ามาไม่ชอบที่เจ้าเนี่ยไปเตะวิเศษรูปยาเป็นความมาพิบัติผู้ชายมาพิบัติเราบิดมารู้มันเนี่ยก็เลยเศษรูปยาไม่ตัวอะไรบิดมารู้ตีนี่ไปดีดีบิดมาเนี่ยชอบรูปยาอะไรค่ะมาจมารู้ใช่ไปนู่นอ่ะบิดมาเนี่ยชอบเกลือจมารู้เศษรูปยาตีนี่เนี่ยรู้อะไรจมารู้บิดมาบิดมาถ้าตีนก็หาสุดเลยตีนจุ๊จ้ะ บิดมาคนเดียวจังหวะจริงช่วงท่าเดียวจังหวะบิดมาท่าติงหาจังหวะตรงมาเลยบิดมาท่าติงหาจังหวะเนี่ยติงอยู่เรื่อยมาปานี่เลยจมารู้บีเกเรอแม่เสียไปติดตรงอาจารย์จมารู้สิบไปเสารสับปูชาตัวอะไรอยู่ไปยังชาตัวอะไรอยู่ไปปีตัวอะไรปีสิบไปสิบเจ็ดไปปักกิ่งไปเขาเสารพิยาปูชาตัวอะไรกูดีไปเนี่ยจารอถ้าดีเนี่ยจารอถือว่าไปถ้าเสารกูเรียนซีเซนท่าเลย มาสุริเวพี่ป่าเลยที่มาเราเสารไม่ได้กันเลยไม่ตัวป่าเลยบิดมาท่าติงหาจังกูทับพี่ท่าป่าเลยทับพี่วิโรสเราจะมารู้เรามาจะช่วยอะไรไม่โอ้เสารพี่กูปูชามาไล่ลีลาเลยไปป่าป่าเลยไอ้มาเราพาป่าทำนั่นส่วนอิงกุตรานี่เก๋มีดานาโตอัตตะกัจจาเลยทุ่งนู้ท่าป่าเลยนับวิโรทำไมจึงนี่อภิเษกอัตตะดานี่อัตตะกัจจาแค่นั้นเลย คนเล่นเห็นที่อันนี้เป็นรถทุ่งนู้นเป็นรถถ้าพี่ท้าบาร์เลยเสียรถพี่ไม่ตัวบาร์เลยแต่จังกูจะมารู้ดีเนี่ยมาอิงกุตรานี่เก๋เฮก้าเลยป่าเมย์นั่นก็ถ้าบีร์มาคนเล่นเนี่ยมาป่านี่เลยทำไมเด็กๆนี่ปารีโรเรียพูนท่าเลยปารีโรพูนท่าเลยอาจารย์ดีนี่อาจารย์ท่าเลยเสียรถทุบยาท่าเลยสักกูดีเสียรถพี่ดีนี่กูเต็มเลยป่านี่ดีบีร์มาท่าติงหาติงจูเรียมาเก้าเวเนี่ย บีร์มาสัญญาเรียวเส้นหนูทาราวะอากูจะมารู้ลีลาจีเรียไปยังรอดาจะมารู้บีร์มาท่าติงหามาส่วนดีไปยังจะมารู้ว่าบงบายหนูจะมารู้ตั้มมาไปบงบายสุราดีจะเนี่ยจะมารู้สิ่งเดียวที่เส้นหนูเปียเรียนี่ยามาเส้นแดงพี่ดามโอเพเน่เด็กกันจำพี่เด็กสิ่งเดียวพี่เด็กปฏิดันดีสิ่งบงเส้นสุดดีสิ่งที่ยิงขานาเรียวเปียเรียไปพี่เด็กด้วยเท้าจะมารู้วิธีสิ่งเนี่ยนี่ลุดเด็ดด้วยจังจะมารู้ติงจูมาส่วนน้อวิธีโมบายหนูเลยโตมาเลยไอ้วิธีโมบายมามา อธิการพงธานาเรียวเลยเปียบาร์ไอพงธานาดีบ้าจังเชลเลยกันจังเชลเลยแต่ข้าเป็นว่ารู้ยี่เพราะว่าซาปฏิดันดีสิที่เพราะว่าเย่ที่แม่องสังสาวเดบุญสิเพราะว่าเย่สงเดสุดดีสิสาเลยอธิการจังไม่เปียบาร์แต่จังอธิการจังเพราะว่าขณะที่สายยาวปฏิดันดีอธิการนั้นจังการสิบเอ็ดกาลเป็นลมเพราะว่าขณะที่ดาวสังสาวดาวเราจังเราบุญสิโตมีรอดังกงลุติสงมาราสุดดีสิแต่จังที่ วิธีโมบายลูกเบี้ยวเลยตอนนี้เป็นเบี้ยวเลยใส่สูเลยใส่สูจะใส่สูเลยประมาณกูน่าเลยบุษย์เลยบีร์มาคนเดียวจะเอาจริงช่วงท่าเลยจังหวะรุ่นเดียร์เลยตั้งจุดจะมาสูเลยน่าไปดีดีเนี่ยวะเลยตั้งจุดกู้ไปสิเดียร์น่าไปดีดีเต็มมาใส่สูจะใส่สูเลยประมาณกูน่าเลยบาร์แต่จังหวะรุ่นตั้งจุดกู้ไปสิเดียร์มาใส่สูจะใส่เนี่ยจะเอาน่าเลยบุษย์เลยนั่นแปลว่าใส่ไปไม่ลีลาเกย์ นั่นนี่สิ่งที่ตีบ้างสิ่งนั้นสิ่งที่ดูดีอันนี้เช่นด้วยวิโรธพี่เด็กขนาดใหญ่ไปว่าปกิ้งบ้างปีอันที่สิ่งที่เช่นอย่างสิ่งที่เจ้าตียาดีนั่นจะไม่ใช่สิบาร์เลยอันที่การจำพี่เด็กสิ่งเล็กสิ่งเล็กก็ยังแต่ละมาสิ่งเด็กทว่าเรามาอายุนี้ลายเอาแต่สั่งเลยสิ่งที่พี่เด็กอันนั้นจะอายุนี้ทว่าเราจะยังพี่เด็กสิ่งที่เจ้าเส้นทางพี่เด็กจะวิธีไปส่วนลีบายมีมาวิธีไปเป็นยังไงแต่ก็อันที่การจำพี่เด็ก ปฏิบัติในบุญสุดที่สุดที่เจ้าหนูลีลาเราวิธีสิ่งงานในลดเราวิธีหมู่บ้านส่วนติ้งจูงาบ้านเดียบ้านอันนี้วิธีหมู่บ้านมาเราจะมารู้ว่าเผาอธิการทาราบยาบาลเลยสักการพันสัญญาในยาบาลเลยแต่ยังการนี้เนี่ยบัดเดียวดีการจำพิเศษสิ่งที่พิเศษปฏิบัติในบุญสุดที่เรียบยาเลยการจำพิเศษบงทานาเรียบยาการจำพิเศษจูวิบดีเรียบยาเลยไปนิวแต่ยังวิธีหมู่บ้านส่วนติ้งจูงาบ้านเดียวดีการพันสัญญาที่กับพิเศษด้วยจัง มาดูเสียรพี่อันนี้วิโรธที่จะเข้าจะมาดูเนี่ยใส่ในใส่ไม้ใส่อะไรอยู่บีดมาถ้าติงหาสุดเด่นจูเจนดิมมาเก้าเวเนี่ยเราจะใช้บีดมาเจนนี่เดียวว่าเท่าทารีวิโรธจะมาดูเป็นเนี่ยส่วนอย่างจะมาดูที่จะเข้าอิมเมจันกังกังส่วนนี้เว้ย ကျွန်တော်ကံပိုင်းဆိုင်ရာတွေလေ့လာခွင့်ရပါလိမ့်မှာပါเนาะဒါကြောင့်အခုဒီဟာလေးကိုလည်းဒါကြောင့်နံပါတ်၁ကကမ္မဝိပတ္တိဆိုတာမနေ့ကဆရာတော်ဘုရားပို့ချသွားတာအဲ့ဒါကိုကျွန်တော်တို့ပြန်လေ့လာပါမယ်အဲ့တော့ဒီနေရာမှာကမ္မဝိပတ္တိလို့ပြောတဲ့နေရာမှာကျွန်တော်တို့ကလေ့လာတဲ့နေရာမှာကမ္မမြန်မာလိုပြောရင်ခေါင်းစဉ်ကတော့ကမ္မဝိပတ္တိပေါ့ကျွန်တော်တို့ကနားလည်ရမှာခုနပြောသွားပြီးတဲ့အတိုင်းကမ္မဝိပတ္တိဆိုတာဘာဟုတ်ပြမှာလဲဆိုရင်ကံကြီးရဲ့အကြောင်းတွေကိုခွဲခြားပြီးတော့ပြကံဆိုတာဘာလဲဆိုပြီးကံရဲ့အကြောင်းတွေကိုခွဲခြားပြမယ်အပိုင်းကိုကမ္မဝိပတ္တိလို့သုံးပါတယ်အဲ့တော့အဲ့ဒီမှာကမ္မအရင်ဆုံးကမ္မဆိုတာလေးကိုဆရာတော်ဘုရားအရင်ဆုံး definition ဖွင့်ပြမှာဖြစ်ပါတယ်ကမ္မဆိုတာဘာလဲအဲ့ဒီမှာကမ္မတရားကိုလို့ရေးထားပါတယ်တရားကိုဆိုတာခဏလေးချာကမ္မဆိုတဲ့အဓိပ္ပာယ်ကိုပြောပြပါလို့ပြောရင်ကမ္မဆိုတာပြုလုပ်အပ်သောအမှုပါပဲတဲ့အရင်ဆုံးဖွင့်ပြပါတယ်ဒါကိုဓမ္မမိတ်ဆွေတို့ကနံပါတ်1လို့တက်ထားပေးပါကမ္မဟူသည်လိုက်တာပြီးရင်မြှားလေးထိုးပြီးတော့နံပါတ်1ပြုလုပ်အပ်သောအမှုကိုလည်းကမ္မခေါ်ပါတယ်ဒါစကြက်တဲ့အခါစဖတ်တဲ့အခါအဲ့လိုဖတ်ပါမယ်ပြီးရင်ရင်းဆောင်လေးဖြတ်ပြီးတော့နံပါတ်2အမှုကိုပြုလုပ်စေတဲ့ပြုလုပ်စေသောအကြောင်းတရားကိုလည်းကမ္မဟူပင်ခေါ်သည်ဆိုတော့ကျွန်တော်တို့ကပြန်ပြီးတော့ဟာမနေ့ကဆရာတော်ဘုရားပို့ချထားတာတွေကို discussion အနေနဲ့ဆွေးနွေးတာပဲဖြစ်စေနောက်တစ်ခါကောက်သိန်းကောက်တယ်လို့ပဲပြောပြောပေါ့ကျန်တဲ့အပိုင်းလေးတွေပြောရင်ကမ္မဆိုတာဘာလဲလို့ကျွန်တော်တို့မေးရင်ကျွန်တော်တို့ဖြေရမှာနှစ်ချက်ဖြေရမှာဖြစ်ပါတယ်ပြုလုပ်အပ်တဲ့အမှုကိုလည်းကမ္မခေါ်ပါတယ်အမှုကိုပြုလုပ်စေတဲ့အကြောင်းတရားကိုလည်းကမ္မခေါ်ပါတယ်ကမ္မဆိုတာပါဠိလိုဖြစ်ပါတယ်မြန်မာပါဠိကိုမြန်မာမှုပြုလိုက်တဲ့အခါကံလို့သုံးပါတယ်။အဲဆိုရင်ကျမတို့မြန်မာမှာပြောနေကြတဲ့ကံဆိုတာပါဠိစကားလုံးမဟုတ်တော့ဘူး။ပါဠိရင်းဘယ်ကလာလဲဆိုကမ္မကလာတယ်ဒီလိုမှတ်ထားရင်ရပါပြီ။ဒါကြောင့်ကမ္မကိုမြန်မာဘာသာမှာကံလို့ခေါ်ပါတယ်။ဒါတစ်ချက်ပြီးသွားပြီပေါ့။နောက်တစ်ခါကျမတို့ကကြည့်မယ်ဆိုရင်ပြုလို့အပ်တဲ့အမှုကိုကမ္မလို့ခေါ်တဲ့နေရာမှာကမ္မ၃မျိုးရှိပါတယ်။နော်ပြုလို့အမှ၃မျိုးကနံပါတ်၁ကကာယကမ္မကမ္မကကမ္မကကျွန်တော်တို့မြန်မာမှုပြောလိုက်တော့ကံမဟုတ်ဘူးလားဒါဆိုကျွန်တော်တို့ကြားဘူးနေပြီးသားကာယကကာယပဲထားလိုက်ပါတော့ကမ္မကကံဆိုရင်ကျွန်တော်တို့သိပြီးသားကာယကံနံပါတ်1ကိုကြည့်လိုက်ဝစီကမ္မကိုကျွန်တော်တို့ဘယ်လိုခေါ်လဲဝစီကံမနောကမ္မကိုကျွန်တော်တို့ဘယ်လိုခေါ်လဲမနောကံအတိပ္ပယ်ပြောပြပါဆိုတော့ကာယဆိုတာကိုယ်ပဲပေါ့ဒါကြောင့်ကာယဆိုတာကာယဖြင့်ဆိုမြန်မာလိုပြောရင်ကာယပါဠိမြန်မာလိုပြောရင်ကိုဖြစ်သွားတာပေါ့ဒါကြောင့်ကိုဖြစ်ပြုအပ်တော့အမှုကိုကာယကံပေါ့ဒါဆိုရင်ဝစီဆိုတာနှုတ်ပေါ့ဒါဆိုရင်နှုတ်ဖြင့်ပြုအပ်တော့အမှုကိုဝစီကံစိတ်ဖြင့်ပြုအပ်တော့အမှုကိုမနောကံပါဠိလိုပြောပါဆိုရင်ကာယကံမဝစီကံမမနောကံမမြန်မာလိုပြောရင်ကိုယ်တိုင်ပြုတ်တော့အမှုနှုတ်ဖြင့်ပြုတ်တော့အမှု
စိတ်ဖြင့်ပြုတ်တော
့ဒါကိုကျွန်တော်တို့မြန်မာတွေကနေလွယ်အောင်ဒီပါဠိကိုမြန်မာမှုပြုပြီးပြောလိုက်တော့ကာယကံဝစီကံမနောကံရေလို့ကံဘယ်နှမျိုးရှိပါလဲ3မျိုးဒါမြန်မာစကားပါဠိလိုပြောရင်ကမ္မဘယ်နှမျိုးရှိပါလဲ3မျိုးပေါ့ပြုလို့အပ်တော့အမှုကောဘယ်နှမျိုးရှိတယ်လဲ3မျိုးပေါ့ကျမတို့ကလေးတွေရင်ကျိမှုတင်တဲ့အခါကျတော့ကာယကျမတို့ဩကသကရောကံนี่ဆိုကြတဲ့အခါမှာကာယကံဝစီကံမနောကံတို့ဖြင့်ဆိုကျမတို့ဆိုခဲ့တယ်မှန်လားအဲ့တော့ကလေးတွေတင်တဲ့အခါကျရင်ကာယကံဝစီကံအတိဘယ်ကိုတင်တဲ့အခါဆိုရင်ကာယနဲ့ကံနဲ့တွဲဆောင်သိအောင်ကာယဆိုတာကိုယ်ခန္ဓာကံဆိုတာကပြုလုပ်တာကာယကံဆိုတာကိုယ်ဖြင့်ပြုလုပ်တာဆိုကလေးတွေဆွဲမိသွားတာပေါ့กายสุฑาโกขันฑากันสุฑากะปิฏุฏฑากายกันสุฑาโกภิปิฏุฏฑาเวสีสุฑาနှုတ်ပါဇက်ပါတင်ပေးလိုက်တယ်ကလေးတွေနှုတ်ဆိုရင်တို့ကမသိဘူးလေအပေါင်းလည်းရှိတယ်အနှုတ်လည်းရှိဆိုအဲ့လိုအနှုတ်လို့ထင်မှာဆိုလို့နှုတ်နဲ့ပါဇက်နဲ့အတူတူပဲပေါ့ဒါကြောင့်เวสีสุฑาနှုတ်ပါဇက်ပါกันสุฑากะပြောสุฑาဝစီကံဆိုတာနှုတ်နဲ့ပြောဆိုတာတင်ပေးလိုက်ကလေးများဆွဲတာပေါ့ကလေးများဆွဲတယ်လို့ကျမတို့လူကြီးတွေလည်းမှတ်လို့ရလားမရဘူးလားရသွားပြီပေါ့မနောဆိုတာစိတ်နှလုံးပါ 干苏达嘎对见他比如得比如得说谁能比如得说谁能比如得说谁能比如得说谁能对得见你弄你家的是他比如得他有定比来的他讲能诺苏达谁能龙吧干苏达嘎对见他能诺干苏达谁能对见他呀没过呢那就是说慢慢多了给他们说那里可以不过我便要抓紧啊不呢Gaya gan, wasi gan, mano gan, jamaru suji ya. Gaya soda gokanda, gan soda ga piulota. Gaya gan soda gokin piulota. Wasi soda no bazapa,
gan soda ga piosuda.
Wasi gan soda no kin piosuda.Mano soda, say na lomba, can soda ga tui janda.
No can soda, say na tui janda.
Tawabe, no erodiniyama. Julu ade, mu sure, kujumarua, can ya definition liu, siarom nega, sambi biobare niyama. Can soda, julu ade, mu le can kore. Now deka, a mu gu, pisse dade, pis pilo se dade,အကြောင်းတရားကိုလည်းကံခေါ်တယ်ဆိုတော့ခုကျမတို့ကနံပါတ်1ခုပါဦးသိလဲဆိုရင်ပြုလုပ်အပ်သောအမှုကိုကံခေါ်တယ်ဆိုတာလေးကိုဓမ္မမိတ်ဆွေတို့ကဆရာတော်ကတော့ခေါင်းစိမ်မှာကျမတို့က1တည်း2တည်းတက်ပေမဲ့တကယ်တပုံစံပြန်သွားမယ်ဆိုရင်အပေါ်ခေါင်းစဉ်ကြီးကကမ္မရဲ့ကမ္မအကြောင်းပြောသွားတာကမ္မရဲ့တရားကိုအနေနဲ့ဒါမကောက်သေးဘူးเนาะဒီနေရာမှာကမ္မရဲ့တရားအနေနဲ့ပြောရင်ကမ္မရဲ့ definition မှာပြုလုပ်စေတဲ့အမှုကိုလည်းကံခေါ်ပါတယ်အမှုကိုပြုစေတတ်တဲ့အကြောင်းတရားကိုလည်းကံခေါ်ပါတယ်ဆိုပြီးတော့အောက်မှာပြုလုပ်ရသောအမှုကိုကမ္မခေါ်ရာ၌ကမ္မသည်၃မျိုးရှိတာအဲ့ဒါကိုနံပါတ်၁လို့တိုင်ပို့ကောင်းတာပေါ့เนาะအဲ့ဒါလေးကိုနံပါတ်၁လို့ပြောင်းတက်လိုက်အပေါ်ကတိတ်ကိုတော့ဒီတိုင်းပဲထားပြီးတိတ်ကိုအခုနည်းနည်းချစ်ပြီးတော့ဒီတိုင်းပဲထားလိုက်ကမ္မရဲ့definition ကိုသိရတာပေါ့နော်။အဲဆိုတင်းနဲ့ကကျမတို့ကကြည်ရင်းနဲ့ရှာမတွေ့မှာဆိုလို့ကျမတို့က sex ကနှစ်ခုရှိနေတယ်။ကံဆိုတာပြုလုပ်တဲ့အမှုကိုခေါ်ပြီးတော့အနောက်တစ်ခုကအမှုကိုပြုစေတတ်တဲ့အကြောင်းတရားကိုလည်းကံလို့ခေါ်တဲ့နေရာမှာပြုလုပ်တဲ့အမှုနဲ့ပတ်သက်ပြီးရှင်းပြတဲ့နေရာမှာကမ္မသည်၃မျိုးရှိပါတယ်ဆိုရှင်းသွားတာဒါနံပါတ်၁ပြန်တိုင်ပို့ကောင်းတယ်ပေါ့နော်။ပြီးရင်အဲ့ဒီကမ္မ၃မျိုးကဘာလဲဆိုတာလည်းရှင်းပြပြီးပြီပေါ့။ပြီးတဲ့အခါမှာမှတ်ချက်ဆိုပြီးတော့အဲ့ဒါကိုတစ်ခါဇောင်းပြန်ပြီးတော့ပြုလုပ်အပ်သောအမှုသည်အမှုတွေပြုလုပ်တယ်ကိုယ်နဲ့လုပ်တယ်နှုတ်နဲ့ပြောတယ်စိတ်နဲ့တွေးတယ်ဆိုပေမဲ့ဒီဟာတွေသည်အကျိုးတရားပဲတဲ့အဲ့ဒီလိုကိုယ်နဲ့ပြုပြစ်အောင်နှုတ်နဲ့ပြောပြစ်အောင်စိတ်နဲ့တွေးကြံပြစ်အောင်အနောက်ခံအကြောင်းတရားရှိနေသေးတယ်အဲ့ဒီအကြောင်းတရားဘာလဲဆိုရင်ပြုလုပ်စေတတ်သောအကြောင်းလေရှိသေးတယ်တဲ့အဲ့ဒီအကြောင်းကိုတော့လေကံလို့ပဲခေါ်မယ်ဆိုတာနံပါတ်1 definition ကိုပြန်ပြီးတော့ဆက်ပြီးလိုက်တာမဟုတ်ဘူးလားဒါဆိုကြည့်လိုက်တော့ပြုလုပ်စေတတ်တဲ့ကိုဖြင့်ပြုလုပ်စေသောအကြောင်းတရားဆိုရင်ကျမတို့အဘွားစာနဲ့ထည့်ရင်ကိုဖြင့်ပြုလုပ်စေတတ်သောအကြောင်းတရားနှုတ်နဲ့ပြောဆိုစေတတ်တဲ့အကြောင်းတရားစိတ်နဲ့တွေးစေတတ်တဲ့အကြောင်းတရားတွေကိုလည်းကံလို့မခေါ်ဘူးလားတဲ့အဲ့ဒီအကြောင်းတရားကံကိုတော့ယူတဲ့နေရာမှာနှစ်မျိုးခွဲပါမယ်တဲ့နံပါတ်1ကတော့စေတနာကိုကောက်ရမယ်တဲ့နံပါတ်1ကစေတနာမှာပါတဲ့တရားအစုကိုလည်းကောက်ရပါမယ်ဆိုတော့အဲ့ဒါတရားကိုခေါ်တာပါပဲ။နော်ကျွန်တော်တို့တရားရဲ့နောက်ွယ်ကကောက်တဲ့ဆရာတော်မင်းကလည်းမိန့်သွားတယ်။တရားကိုလို့ပြောရင်ပရမတ္ထတရားကိုပဲကောက်ရမယ်တဲ့။အဲ့တော့နည်းနည်းလေးတော့ဓမ္မမိတ်ဆွေတို့ကျမတို့ဘက်ကဟိုတောင်းပန်ဆရာလည်းရှိတယ်ပေါ့နော်ပြောကျင်ဆရာလေးလည်းသင်ပြဆရာလေးလည်းရှိပါတယ်ခုဆရာတော်ဘုရားအဘိဓမ္မာအနှိမ့်ချုပ်တင်တန်းတို့ဘာလို့ခုကျမတို့ဖွင့်ပေးတဲ့အခါမှာအဘိဓမ္မာကိုကျမတို့ကတင်ဘူးပိသသူများလို့သတ်မှတ်ထားတယ်နော်တင်ဘူးပိသသူများအတွက်ဒီလိုတင်တန်းလာတက်တယ်ဆိုကျမတို့ကပြောလိုက်တာနဲ့ပရမတ္ထတရားဆိုသိပြီးသားဖြစ်နေရတယ်နောက်ခုကြမှာပရမတ္ထဆိုတာဘာလဲရှင်းပြမှဆိုရင်တော့ဒီဟာမထိရဘူးခုတခါဒုတိယပိုင်းမှာဖွင့်နေတဲ့ကျွန်တော်တို့ဝိသုဒ္ဓိမဲ့ဆိုလဲဝိသုဒ္ဓိမဲ့ကိုလေးလာနေသူများမှအဆင်ပြေပါလေခုလည်းဘီးဓမာပိုင်းဆံရအောင်တခါဘူးမှမတင်ဘူးတဲ့သူတွေပါတဲ့အခါကျရင်ပြောတဲ့ဟာအလုံးစိပတ်စီနားလည်နိုင်မှာမဟုတ်ဘောနော်အဲ့တော့အပိုင်းတစ်တုံးကလည်းအဘိဓမ္မာဆိုရင်တော်တော်များများစိတ်ဝင်စားကြပါလေအထူးသဖြင့်ဆရာတော်ဘုရားလို့ပုဂ္ဂိုလ်မျိုးကံပြိုးချပေးတယ်ဆိုပို့ပြီးတော့စိတ်ဝင်စားရတယ်ပေါ့လာကြတဲ့အခါပထမအပိုင်းတစ်တုန်းကလည်းကျမလာခဲ့ပါလေအဲ့လာတဲ့အချိန်မှာအဘိဓမ္မာလုံးဝမတင်ရသေးတဲ့သူတွေအများကြီးပါလာတယ်အ အဲ့တော့ဆရာဘုရားကလည်းပြီးခဲ့တဲ့ဘက်တော့ကျမ်းမာရေးလည်းတိတ်မကောင်းတဲ့အခါကျတော့ဆရာဘုရားကလည်းဟိုမြန်ပို့ချသွားတယ်အနောက်ကွယ်ကမတက်တဲ့သူတွေကလည်းမတင်ဘူးတဲ့သူတွေမတက်တဲ့သူလို့မပြောပါဘူးကျမတို့မတင်ဘူးသေးတဲ့သူတွေအများကြီးပါလာတော့ဆရာတော်ဘုရားဘာပြောသွားမှန်းတချို့ဆိုမသိလိုက်တာတွေရှိတယ်အဲ့တော့ကျမတို့ကညံသွားတာကိုမှီအောင်ရဲနားမလည်သေးတဲ့ဓမ္မမိတ်ဆွေတွေကိုသိအောင်ရဲဆိုကျမလည်းပြောပြရတယ်အငီးပဲကျမတို့ပေးနိုင်မယ်အသေးစိတ်ပြီးဖို့ကတော့ဒါကိုတင်နေတဲ့တင်တန်းတွေလည်းတက်ဖို့ဆရာတော်ဘုရားလည်းဒါပဲဆောင်းပေးပြီးတော့ပြီးခဲ့တဲ့ဘက်ကပြောပါတယ်အခုလည်းဒီနေရာမှာသကလုံးတွေကအဓိကမှာတင်ဘူးပြီးသားသူဆိုရင်နားလည်ပြီပေါ့တရားကိုဆိုတာတရားရဲ့နောက်ွယ်ကကိုကြီးပဲဒါကြောင့်တရားကိုလို့ရုပ်သုံးတယ်တရားရဲ့နောက်ွယ်ကကိုဆိုတာပရမတ်ထောက်ပြန်ကောက်ရတာเนาะဒီနေရာမှာအခုကံတွေကိုပြုလုပ်စေတဲ့အကြောင်းတရားတွေပြုလုပ်စေတတ်တဲ့အကြောင်းတရားကိုလည်းကံလို့ခေါ်တယ်ဆိုရင်အဲ့ဒီပြုလုပ်စေတဲ့အကြောင်းတရားကံဆိုတာတရားပဲအဲ့ဒီရဲ့တရားကိုကဘာလဲလို့ပြောရင်ပရမတ်ကိုကောက်တဲ့နေရာမှာပရမတ်ထတရား၄ပါးမှာစေတသိက်တိတ်ယုံနိဗ္ဗာန်လို့၄ပါးရှိတဲ့အထက်ကစေတသိက်ကိုကောက်ရတယ်။စေတသိက်ထဲကလည်းစေတသိက်တရားပေါင်း52ပါးရှိတဲ့အထက်ကမှစေတနာစေတသိက်ကိုနံပါတ်1ကောက်ပါတယ်။ဒါကြောင့်ကမ္မပြုလုပ်စေတတ်သောပြုလုပ်စေတဲ့အကြောင်းတရားကိုကမ္မလို့ခေါ်တဲ့နေရာမှာကမ္မအရာနံပါတ်1ကစေတနာစေတသိက်ကိုကောက်ရတယ်။နံပါတ်2ကစေတနာစေတသိက်တစ်ခုတည်းတင်ကောက်တာမဟုတ်တော့ဘူးကျားတို့အဘိဓမ္မာမှာတော့စေတနာစေတသိက်တစ်ခုပဲကောက်တယ်ဒါပေမဲ့စေတနာဆိုတဲ့စေတသိက်ဒီအဘိဓမ္မာသဘာဝအရာစေတသိက်ဖြစ်တဲ့အတွက်သူကြီးပဲနေရထုံးစံမရှိတဲ့အတွက်သူကစိတ်နဲ့တွဲဖြစ်တယ်ဒါဆိုရင်စေတနာနဲ့ရှင်တွဲနေတဲ့စိတ်တွေရှိလာမယ်ဆိုစိတ်နဲ့လေစေတနာစေတသိက်တစ်ခုတည်းတစ်ပါးတည်းမတွဲဘူးစိတ်နဲ့တွဲနေတဲ့စေတသိက်တွေပါအောင်မှာပဲဒါကြောင့်ခုဒီနေရာမှာစေတနာပါဝင်နေသောတရားစုဆိုပြီးနံပါတ်1ကောက်ပြထားတယ်။စေတနာပါဝင်နေတဲ့တရားစုကိုလည်းဆရာတော်ဘုရားပါဠိသိအောင်စေတနာကစေတနာပါဝင်နေတဲ့တရားစုဒီပါဠိလိုပြောရင်မြန်မာလိုပြောရင်စေတနာနဲ့ရှင်တွဲနေတဲ့တရားစုဒါဆိုရင်စေတနာပါဝင်သောတရားစုမြန်မာလိုပဲနောက်တစ်နည်းပြောရင်စေတနာနဲ့ရှင်တွဲပါနေတဲ့တရားစုကိုပါဠိလိုတံပယုတ္တဓမ္မလို့သုံးတယ်။တရားကဓမ္မတံပယုတ္တကရှင်တွဲတယ်။စေတနာကစေတနာဆိုရင်စေတနာတံပယုတ္တဓမ္မဆိုတဲ့အသုံးနှုန်းသည်အဋ္ဌတာလိနီထဲမှာသုံးပါတယ်။အဲ့တော့စေတနာတံပယုတ္တဓမ္မဆိုရင်စေတနာစေတသိက်နဲ့ရှင်တွဲနေတဲ့တရားစုဖြစ်ပါတယ်။အဲ့တော့ကျမတို့ဒီနေရာကိုဆရာတော်ဘုရားကဒါလေးကိုရှင်းပြသွားတယ်။အဲ့တော့ဒီမှာကြည့်လိုက်ရင်ဒီဘက်စာမျက်နှာမှာစေတနာကိုကမ္မလို့ဘာလို့ခေါ်ရသလဲ။မြန်မာပြုလုပ်စေတဲ့အကြောင်းတရားကြောင့်မပြောသေးဘူးเนาะ။ဒါရှင်းပြနေတာ။ပြုလုပ်စေတဲ့အကြောင်းတရားကိုကမ္မလို့ခေါ်တဲ့နေရာမှာကမ္မမှာနှစ်မျိုးရှိတယ်။နံပါတ်1ကစေတနာ၊နံပါတ်2ကစေတနာပါဝင်နေတဲ့စေတနာနဲ့ရှင်တွဲနေတဲ့အခြားစေတသိက်တွေနဲ့စိတ်ပေါ့လို့လည်းပြောရင်။စေတနာနဲ့ရှင်တွဲနေတဲ့အချာစေတသိက်တွေလည်းပါမယ်စိတ်လည်းပါလိမ့်မယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ဆရာတော်ကနံပါတ်1ကိုပြန်ရှင်းပြတော့ဒီဘက်စာမျက်နှာ3မှာရောက်သွားတာပေါ့နံပါတ်1ကစေတနာကိုကမ္မလို့ခေါ်တဲ့နေရာမှာစေတနာကိုဘာလို့ကံခေါ်တယ်လဲဆိုတာဖရာရဲ့စကားအတိုင်းမှာပဲတဲ့မြတ်စွာဘုရားရဲ့စကားကိုမှတ်သားရမည်နံပါတ်1ဒါကိုအထောက်ကာကြီးအနေနဲ့တာရကပြတယ်ကာကြီးခါခွေးကျမတို့ကငယ်အထိဆရာတော်ရှင်းပြသွားတာပေါ့နော်ကာကြီးအရာစေတနာဟံဘိခဝေကမ္မဝဒာမိအဲ့ဒီမှာပုတ်ထီးလေးချတာဆိုတော့တစ်ချောင်းပုတ်ကလေးကိုပုတ်ထီးလို့သုံးပါတယ်။နောက်နှစ်ချောင်းပုတ်ဆိုရင်ကျမတို့ကပုတ်မလို့သုံးပါတယ်။အဲ့တော့တစ်ချောင်းပုတ်ပုတ်ထီးလေးချဆိုတာဒါတစ်ချောင်း one sentence ပါပဲ။အဲ့တော့စေတနာဟံဘိခဝေကမ္မဝဒာမိမှာဆရာတော်မနေ့ကလည်းရှင်းတော့ကျမဒါလေးလည်းဓမ္မမိတ်ဆွေတို့လွတ်သွားမှာဆိုလို့ကျမပြောပါမယ်။စေတနာဟံဆိုရင်စေတနာမှာရေးချလေးမပါဘူးလား။အဲ့ဒီရေးချလေးကိုစေနာငယ်လေးနဲ့နာဆိုတဲ့နာငယ်နဲ့ရေးချကိုပုတ်ဖြတ်လိုက်ရင်စေဒနာတော့ဖြစ်သွားမှာပေါ့စေဒနာဟံဆိုတာစေဒနာနဲ့အဟံနဲ့တွဲထားတာဖြစ်ဒါကြောင့်စေဒနာဟံဆိုရင်ကျမတို့ပါဠိအရာစေဒနာရဲ့အဟံရဲ့ပြောသွားတာဗာမြတ်စွာဘုရားဟောထားတာဖြစ်တဲ့အတွက်ကြောင့်အဟံဆိုရင်ငါသည်ပေါ့ငါသည်ဆိုတာဘယ်ငါလဲဆိုရင်မြတ်စွာဘုရားသူ့ကိုယ်သူပြောတာအဟံငါသည်လို့သုံးပါပေါ့ဟုတ်တယ်နော်စေတနာစေတနာပြီးတော့ဘိခဝေစာတွေ့လိမ့်မယ် ဘိက္ခုဝေဆိုတရားနာတဲ့ပရိသတ်တွေတဲ့ကယဟန်တွေကိုခေါ်ထားတာဆိုတော့ဘိက္ခုဝေယူလက်သေးကွင်းလေးတွေထည့်ထားပေါ့ဘိက္ခုဝေဆိုရင်ဘာဖြစ်မလဲယဟန်တို့ဒါတော့ကတော့ကျမတို့ဘုသူတာရှိပါတယ်နော်ဘိက္ခုဝေယဟန်တို့ဒါဆိုရင်ကျမတို့ကဒီစေတနာဟံဘိက္ခုဝေကမ္မဝဒါမိကိုကျမတို့ကအတိပ္ပယ်ပြန်တော့မယ်ဆိုရင်နံပါတ်1ကဘိက္ခုဝေရစာမှာပေါ့ဘိက္ခုဝေပေါ်မှာနံပါတ်1လို့တက်ထ เนาะเจตนาหันมาอหันดีนัมเบอร์2ဖြစ်သွားมาပေါ့อหันงาดีงาพยาดีပေါ့เนาะงาพยาดีเจตนาပေါ်มานัมเบอร์3ပေါ့เจตนาเจตนา5ဆိုရင်นัมเบอร์4ကกัมมันပေါ်มานัมเบอร์4กัมมันกันหูวะฑามิวะฑามิဆိုတော့ကျွန်တော်တို့ပါဠိတရာသင်ထားတဲ့သူဆိုရင်အဲ့မှာမိလေးတွေးလိုက်တာ ਨੇ ဒါမြတ်စွာဘုရားဘက်ကပြောတယ်ဆိုတာသိရမှာပေါ့เนาะถ้าပါဆိုရင်วะฑามิဆိုဟောပြောတယ်ပေါ့ဟောကြားတယ်ဟောကြားတော်မူဤပေါ့ဘုရားကြားတော့ဟဲ့လားကျွန်တော်တို့ကိုယ်ချင်းချင်းပြောမယ်ဆိုကျွန်မဘက်ကပြောရင်ဟောวะฑามิဆိုကျွန်မပြောတယ်ပေါ့မြတ်စွာဘုရားကြားတော့ငါပြောတယ်လို့မသုံးတော့ငါဘုရားဟုတ်ကြတော့မူဤပေါ်ဒီမှာတို့လှအောင်ပြောတာပေါ့เนาะဒါဆိုရင်စေတနာဟံဘိခဝေကမ္မံဝဒာမိအဟံငါဖယဘိခဝေယဟံတုအဟံငါဖယသည်စေတနာကိုကမ္မံကံဟုဝဒာမိဟောကြတော်မူ၏ဆိုပြီးတော့ဒါဆိုရင်မြတ်စွာဘုရားပြောတဲ့ဒီစကားလုံးကိုယူပြီးတော့ကျွန်တော်တို့ကယူပြောတော့စေတနာဆိုတာကံပဲဟိဒါပဲပေါ့အခုဒါကိုကောက်ပြနေတယ်နားလည်ပြီနော်နောက်တစ်ချက်ထပ်ပြောတယ်စေတရိတ်တဝါရိတ်တဝါလို့ဖတ်ရပါတယ်ဓမ္မမိတ်ဆွေများတာဝင်းဘူးမှာဝါဆွဲလေးများတွေ့တာရှင်တာမှုဝါဆွဲဆိုရင်တာဝင်းဘူးကြီးနဲ့ဝါကြီးဆင်ထားတာရှင်အဲ့ဒီလိုခါမှာဝါဆင်ထားရင်အပေါ်ကပါလာတဲ့တာဝင်းဘူးဖြစ်ဖြစ်ဘာဖြစ်ဖြစ်ဝါနဲ့တွဲထားတာဆိုတလုံးဖြောက်ထားတယ်ရှင်ဒါဆိုရင်ဝါပေါ်မှာတာဝင်းဘူးရှိရင်တာဝင်းဘူးတလုံးဖြောက်ထားတယ်ရှင်ဒါဆိုဖြောက်ထားတဲ့တလုံးကပတ်စင်ဖြစ်သွားပြီဖြစ်တဲ့အတွက်ကြောင့်ရှေ့ကရပ်ပလက်လုံးတင်နဲ့စိုင်ပါလေရှင်။ဒါဆိုကျမတို့ကဖတ်ရင်သဝေထိုးစလုံးကြီးကစေတာဝင်ဘူးကတရပ်ပလက်လုံးတင်ခုနဖြောက်ထားတဲ့တာဝင်ဘူးနဲ့တတ်လိုက်တော့ရပ်ပလက်လုံးတင်တတရိတ်တာဝင်ဘူးမကြံဘူးလား။နောက်တလုံးကတဝကရေးချနဲ့စိုင်တာကရေးချဝနဲ့ပဲစိုင်တော့ဝရေးချကဝဟုတ်လားဒါဆိုရင်ဖတ်ရင်စေတရိတ်တဝါဘယ်လိုဖတ်ပါမယ်ရှင
်
စေတရိတ်တဝါကမ္မံကရောတိကာယေနဝါစာယမနတာတဲ့အဲ့ဒါလေးကိုလေကျွန်တော်တို့ကအတိတ်ပဲပြန်ရပါလိမ့်မယ်ဓမ္မမိတ်ဆွေများစေတရိတ်တဝါဆိုတာကိုနံပါတ်1လို့တက်လိုက်ပါစေတရိတ်တဝါနံပါတ်1ဒါဆရာတော်ဘုရားအရင်တော့ကကျမတို့သင်သမ ्या တွေအကုန်လုံးအဲ့လိုပဲပါဠိတည်းတစ်ခုချင်းအတိတ်ပဲပြီးရတာအခုဒါအမည်လေးပါပဲเนาะဒါမြန်မာပြန်သင်မှာပါအဲ့တော့စေတရိတ်တဝါကိုနံပါတ်စေတရိတ်တဝါကိုလိုင်းကြားပြီးနံပါတ်1လို့တက်ပြီးကမ္မန်ဆိုတာတွေ့ပါလားရှင
်
တွေ့တယ်เนาะကမ္မန်ဆိုတာကိုကျမတို့ဒီနေရာမှာကမ္မန်ကနံပါတ်3လို့တက်ပြီးပါကမ္မန်နံပါတ်3ကရောတိတွေ့ပါလားရှင
်
ကရောတိဒီနံပါတ်ဒါပါဠိကိုအနဲ့လိုက်တယ်ဆိုအဲ့လိုလိုက်ရတယ်ပြီးရင်ကာယေနဆိုတာတွေ့ပါလားရှင်အဲ့ဒီကာယေနအရှိကနေလက်သေးခွင်းလေးဖွင့်ပေးပါရှင်လက်သေးခွင်းဖွင့်အဲ့ဒီလက်သေးခွင်းအပေါ်မှာနံပါတ်1လို့တက်ပြီးပြီးရင်ကာယေနပြီးရင်မြင်းဆောင်ဖြတ်ပါရှင်အောက်တစ်ချောင်းဆက်ကြည့်မယ်ဝါစာယပြီးရင်မြင်းဆောင်ဖြတ်ပေးပါရှင်မနတာပြီးရင်လက်သေးခွင်းကိုပိတ်လိုက်ပါရှင်ရပါလားရှင်ကဲဒါဆိုရင်ကျမတို့ကပါဠိမှာနံပါတ်1ကဘာဖြစ်မလဲရှင်စေတရိတ်တော်နံပါတ်2ကဘာဖြစ်မလဲကာယေနဝါစာယမနတာနံပါတ်3ကကမ္မံနံပါတ်4ကကရောတိမှန်ပါပြီရှင်ဒါဆိုရင်ကျမတို့ကဒါကိုကျမတို့ကအတိဘယ်အနေနဲ့အောက်မှာဆရာတော်ဘုရားစာမှာကြည့်ရင်စေတနာကိုကမ္မလို့ငါဆိုဤစာပြီးသွားပြီကျမတို့ခုနရှင်းပြီးသွားပြီငါဆိုဤအောက်တစ်နောက်တစ်ဘက်ကိုမြင်းဆောင်ဖြတ်လိုက်ရင်နောက်တစ်ဘက်ကိုကြည့်စေတနာဖြစ်စေစော်ပြီးမှကိုယ်နှုတ်စိတ်ချင်းကမ္မကိုပြုလုပ်ခြင်းဖြစ်သောကြောင့်ဖြစ်၏ဆိုတွေ့ပါလားရှင
်
အဲ့ဒါကိုကျမတို့ကကြည့်ရင်အဲ့ဒီမှာစေတနာဖြင့်စေစော်ပြီးမှဆိုလိုင်းတားလိုက်ပါရှင် စေတနာကြည့်စေဆိုပြီးမှဆိုရင်အဲ့ဒါနံပါတ်1ပေါ့စေတနာဖြင့်စေစော်ပြီးမှရလားရှင်။ပြီးရင်လက်သေးခွင်ဖွင့်ကြပါမယ်။ကိုနှုတ်စိတ်ဖြင့်ဆိုလက်သေးခွင်နဲ့ထည့်လိုက်ပါရှင်။အဲ့ဒါကိုနံပါတ်2လို့တက်လိုက်ပါ။ပြီးရင်ကံမကိုဆိုတွေ့ပါလားရှင်။အဲ့ဒါနံပါတ်3လို့တက်လိုက်ပါ။ပြုလုပ်ခြင်းဖြစ်သောကြောင့်ဖြစ်ဤဆိုနံပါတ်4ဖြစ်သွားပြီပေါ့ရှင်။ဟုတ်ပါလားရှင်။ဒါဆိုမြန်မာစာကြောင်းအနေနဲ့ကြည့်စေတနာနဲ့စေစော်ပြီးမှကိုနှုတ်စိတ်ဖြင့်ကံမကိုပြုလုပ်ခြင်းဖြစ်သောကြောင့်ဖြစ်ဆိုရင်ကျမတို့ကပါဠိကိုပြောကြည့်လိုက်အောင်ကျမတို့ကဟိုပါဠိကျွမ်းသွားပြီပေါ့နော်ဒါဆိုကျမကမြန်မာပြောမယ်ဓမ္မမေဆွေကပါဠိပြောကြဆိုရဲ့စေတနာဖြင့်စေစော်ပြီးမှဘလောက်တက်သွားပြီလဲစေတရိတ်တော်စေတနာနဲ့စေစော်ပြီးမှစေတနာကတိုက်တွန်းနှုတ်စော်ပြီးမှဟုတ်ပြီနော်ပြီးရင်ကျမတို့ကကာယေနကိုကိုကိုပဲကိုပဲကာယေနကကိုဖြစ်မှာပေါ့ဟုတ်လားဝါစာအဲကျမပြောတာမှားသွားတာကျမပြောတာမှားပါတယ်ကျမမေးဆိုတာပါဠိပြောရမှာကိုဆိုရင
်
နှုတ်ဆိုရင
်
မနတာအဲ့ဒီမှာကာယဆိုရင်ကိုပဲရှင်အဲ့ဒီမှာအနောက်ကဖြင့်ဆိုစကားလုံးတွေ့လားအဲ့ဆိုရင်ကိုဖြင့်ဆိုရင်ကာယေနနှုတ်ဖြင့်ဝါစာယစိတ်ဖြင
့
်အဲဒါပဲပေါ့ဟုတ်ပြီနော်ဒါဆိုရင်ကျမကမြန်မာလိုကျွမ်းနေဓမ္မမေရှူရာပါဠိလိုကျွမ်းနေဟဲ့လားကျမတို့အပြန်အဆိုင်ပြောမယ်ကျမကမြန်မာလိုပြောပါမယ်ရှင်ကိုနှုတ်စိတ်ဖြင့်ဝါစာယညာဒီကျမကမြန်မာလိုဆိုကမ္မကိုကမ္မန်ဒါပဲပေါ့ကမ္မန်ဟုတ်လားကံမကိုကျမတို့မြန်မာလိုပြောရင်ကံကိုပေါ့ကျမတို့ကကံကိုပြောရင်ဓမ္မမေဆွေကဘယ်လိုပြောမလဲကံမပြုလုပ်ခြင်းဖြစ်သောကြောင့်ဖြစ်၏ဒါပဲပေါ့ဓမ္မမေဆွေများဟုတ်ပြီနော်အဲ့တော့မြန်မာစာကြောင်းလေးပဲကြည့်ကြပါစို့မြန်မာစာကြောင်းလေးကိုကြည့်လိုက်လို့ရှင်စေတနာကိုကံမလို့ငါဆို၏ဆိုတော့ငါဆိုတာငါဖျားပေါ့နော်စေတနာကိုတဲ့ကံလို့ငါဆိုတယ်တဲ့ဘာလို့လဲတဲ့စေတနာကနှိုးစော်တဲ့အလုပ်ကိုလုပ်ပြီးတော့မှကိုယ်နဲ့တော့၎င်းနှုတ်နဲ့တော့၎င်းစိတ်နဲ့တော့၎င်းကံနေကိုပြုလုပ်ခြင်းဖြစ်သောကြောင့်ဖြစ်ဆိုတဲ့ဒုတိယဒီ sentence ကိုကျမတို့ကြည့်လိုက်လို့ရှင်ကိုယ်နဲ့စေတနာကနှိုးစော်လိုက်မှကိုယ်နဲ့လည်းပြုလုပ်နိုင်တယ်ကံနေကိုပြုလုပ်နိုင်တယ်စေတနာကနှိုးစော်ပြီးမှနှုတ်နဲ့လည်းကံတွေကိုပြုလုပ်နိုင်တယ်။စေတနာကနှိုးစော်ပြီးမှစိတ်နဲ့လည်းကံတွေပြုလုပ်တယ်ဆိုခုနကကြည့်လိုက်တဲ့ဒီဘက်စာမျက်နှာမှာကျမတို့ကကံနဲ့ပတ်သက်ပြီး definition နဲ့ချက်ကြည့်ခဲ့ပြီးပြီလေ။နံပါတ်1 definition တော့ကပြုလုပ်ရတဲ့အမှုကိုကံခေါ်တယ်။ကိုယ်နဲ့လုပ်တဲ့အမှုကိုကာယကံနှုတ်နဲ့ပြောတာဝစီကံစိတ်နဲ့တွေးတာမနောကံလို့ကံ၃မျိုးရှိတယ်။အဲ့ဒီကံ၃မျိုးလုံးဒီတနည်းအားဖြင့်ပြုလုပ်စေတဲ့အကြောင်းစေတနာကြောင့်ဖြစ်တယ်ဗော။အဲ့ဒီစေတနာကဘာလုပ်လဲ။စေစော်ပေးတယ်နှိုးစော်ပေးတယ်စေတနာကနှိုးစေစော်ပေးလို့ဒါလေကိုနဲ့လောက်ကြတာလေစေတနာကနှိုးစော်ပေးလို့ရောနှုတ်နဲ့ပြောကြတယ်အခုကျမတို့စေတနာနဲ့ပြောနေလို့ပဲစေတနာစေစော်ပေးလို့တင်နန်းခန့်မတဲ့အထိရောက်လာကြပြီလေခုစေတနာကစေစော်ပေးလို့ကျမနှုတ်ကလည်းပြောမနေဘူးလားဓမ္မမိတ်ဆွေတို့ကလည်းစေတနာကနေပြီးတော့နှိုးစော်ပေးတဲ့အတွက်ကြောင့်ခေါင်းငိမ့်ပြတယ်ခေါင်းခါပြတယ်ပြောပါတယ်ဟုတ်တယ်လားတစ်စက်ကလည်းပြောပါတယ်လို့ပြန်ဖြေနေတယ်နားလည်လားဓမ္မမိတ်ဆွေများဟောနားလေပါတယ်လို့ပြန်ဖြူတာကနားလေပါတယ်လို့ဖြေလိုက်တာကစေတနာကစိတ်ဆော်ပေးတာဟုတ်တယ်ပြန်ဖြေလိုက်တာဘာကံဖြစ်သွားလဲဝစီကံဓမ္မမိတ်ဆွေတို့တကယ်သိလို့လားဆိုခေါင်းငိမ့်မပြနေဘူးလားဟောခေါင်းငိမ့်ပြလိုက်တာကလည်းခေါင်းဟောကာယကံဖြစ်သွားအဲ့ခေါင်းငိမ့်ကြက်အောင်ခေါင်းငိမ့်ကာယကံဖြစ်သွားဘာကလုတ်ပြီးလိုက်စေတနာကစိတ်ဆော်ပေးလိုက်ဒါဆိုရင်စေတနာရဲ့စိတ်ဆော်ပေးမှုဒီအကြောင်းတရားကိုယ်နဲ့နှုတ်နဲ့စိတ်နဲ့ပြောလို့လှုပ်လိုက်တာတွေကအကျိုးတရားဒါကြောင့်မင်းကဆရာတော်ရှင်းနေထမင်းချက်တယ်လို့ပြောလိုက်ပေမဲ့ထမင်းကိုချက်တာလားစံကိုချက်တာလားထမင်းဆိုတာစံကိုချက်ပြီးရလာတဲ့အကျိုးတရားဟုတ်လားစံကိုချက်လာပြီးတော့မှရလာတဲ့အကျိုးတရားကိုပဲထမင်းချက်တယ်လို့သုံးလိုက်တယ်တကယ်တော့စံကိုချက်တာဒီလိုပဲနော်ကိုနဲ့လှုပ်လိုက်တယ်နှုတ်နဲ့ပြောတယ်စိတ်နဲ့တွေးတယ်ဆိုအကျိုးတရားအဲ့ဒီလိုလှုပ်ဖြစ်တွေးဖြစ်ပြောဖြစ်အောင်အနောက်ကအကြောင်းတရားကစေတနာကလှုပ်ပြီးတယ်တဲ့ရှင်းသားပါလားရှင် ဒါဆိုရင်ပါဠိလေးကိုကျမတို့ကနှုတ်ကကြက်လို့ရကြက်နိုင်တယ်သူဆိုကြက်လို့ရတာပေါ့စေတနာဟံဘိခဝေကမ္မံဝဒာမိဆိုကျမတို့စာရီတင်တဲ့သူဟလာနောက်တခါဟောပြောပွဲတွေဘာတွေပြောတဲ့သူဆိုစေတနာဆိုတာကံပေါ့ဟလာဓမ္မမိတ်ဆွေများအဲ့လိုပြောတဲ့နေရာမှာစေတနာဟံဘိခဝေကမ္မံဝဒာမိလို့မြတ်စွာဘုရားဟောထားတယ်မဟုတ်ဘူးလားဒါကြောင့်စေတနာဟံကံပေါ့ဆိုတော့စကလုံးကလည်းကြွားတယ်ကြွေသွားတယ်ပါဠိတွေလည်းတောက်လျှောက်ပြောလူတွေကအထင်ပိတ်တာပေါ့နော်။နော်အထင်ကြီးတာပေါ့နော်။ဓမ္မမိတ်ဆွေတို့အဲ့တော့ကျမတို့ကဒါလေးလည်းကြက်ထားရင်မရဘူးလား။စေတနာဟံဘိက္ခဝေကမ္မံဝဒာမိစေတနာကိုကံလို့ပြောတယ်။ဘာလို့ပြောတယ်လဲလို့ပြောရင်စေတနာကိုကံလို့ပြောတယ်ဆိုပေမဲ့စေတနာကစိတ်ဆော်ပြီးတော့မှကိုယ်နဲ့ရောနှုတ်နဲ့ရောစိတ်နဲ့ကောအမှုတွေပြုလုပ်နိုင်တယ်မဟုတ်ဘူးလား။ဒါကိုပါဠိလိုဘယ်လိုတော့မလဲ
။
စေတရိတ်တဝ
ါ
ကမ္မံဝါစာယမနတာဒါလေးတွေဆရာတော်ဖေကသင်ပေးတာအခုလိုများနှုတ်ကိုဆောင်းနိုင်တယ်အလွတ်လေရသွားတယ်နားလေးလေတယ်ဆိုဆရာတော်ဖေကဝမ်းသာမှာပဲဓမ္မမေရှင်များနော်ကဲဒါဆိုနံပါတ်1ကဒါသည်စေတနာကိုကံလို့ခေါ်တဲ့နေရာမှာခေါင်းစဉ်ကိုပြန်ကြည့်အပေါ်မှာဆရာတော်သွားတဲ့ approach ကိုကြည့်ရင်စေတနာကိုကံမကိုခေါ်ရ၌မြတ်ဗုဒ္ဓရဲ့စကားကိုမှတ်သားရမယ်ဆိုမြတ်ဗုဒ္ဓရဲ့စကားကကြီးပြောပြီးသွားပြီလေဟုတ်တယ်လားအခုခါခွေးပြောမယ်တဲ့ခါခွေးမှာပဋ္ဌာန်း24ပစ္စည်းရပါလို့မနေ့ကလည်းပြောပြီးပြီလေဟုတ်တယ်လားရှင်24ပစ္စည်းဆိုတော့ပစ္စယနေစေတာပါနော်ဟဲ့လား24ပါသောပစ္စည်းဆိုတာအကြောင်းတရား24ပါသောအကြောင်းတရားတွေရဲ့နာမည်လေးတွေကြီးပဲအချင်းချုပ်ပြောတာကိုပစ္စယပစ္စည်းဆိုတာပါဠိလိုပစ္စယအဲကြောင့်ကျမတို့မြန်မာစကားမှာပစ္စည်းပစ္စယတွေပစ္စည်းပစ္စယတွေသိရအောင်မယ်ရှောက်မပြောဘူးလားအဲတကယ်တော့ပစ္စည်းပစ္စည်းပစ္စည်းဆိုတာဒီအကြောင်းတရားတွေပဲအကြောင်းတရားတွေဟုတ်ပြီနော်စာဖတ်တဲ့နေရာမှာစာကြည့်ခန်းမှာသုံးတဲ့ပစ္စည်းအိတ်ခန်းမှာသုံးတဲ့ပစ္စည်းမီးဖို့ခန်းမှာသုံးတဲ့ပစ္စည်းမရှိဘူးလားသူအကြောင်းတရားအကြောင်းတရားအဲ့ဒီပစ္စည်းဒီမြန်မာမှုပြုထားတာပါဠိရင်းကပစ္စယဒါဆိုရင်အကြောင်းတရားပေါင်း24ပါးကို24ပစ္စယပေါ့ဒါကိုပဲကျမတို့က24ပစ္စည်းလို့မသုံးလားအဲ့ဒီ24ပစ္စည်းရဲ့အချင်းချုပ်ကိုပါဠိလိုဥဒေသအချင်းချုပ်ကဥဒေသပစ္စယနဲ့ဥဒေသပေါင်းလိုက်တော့ပစ္စယဥဒေသပစ္စယဥဒေသပူဇော်ကြပါစို့လို့ပြောရင်ဟေတုပစ္စယောအာရမဏပစ္စယောနဲ့အဝိကတပစ္စယောဒီခေါင်းစဉ်နဲ့ဆိုရတယ်အဲ့ဒီပစ္စည်းကိုပဲအကျေထက်ချေတာကိုပစ္စယနိဒေသဟေတုပစ္စယောတိဆိုရင်ဒါအချင်းဟေတုပစ္စယောတိဟေတုဟေတုသံမြုပ်တကံနဓမ္မနံဆိုပစ္စယနိဒေသအဲ့ဒီထဲကကမ္မပစ္စည်းမှာသူခေါင်းစဉ်ကကံအကြောင်းတင်တာဆိုတော့အဲ့ဒါလေးကိုဖျားဟောတဲ့ပါဠိတစ်ခုထောက်ပြဦးမယ်တဲ့ကမ္မပစ္စယောတိဆိုခေါင်းစဉ်ကိုလိုင်းထားထားပေါ့ဓမ္မမေကြားပြီးသားမလားပြီးရင်လက်သေးခွင့်ဖွင့်လိုက်ပေါ့ကုတလာကုတလံကမ္မံမြင်းဆောင်ချက်လိုက်ရမယ်ကုတလာကုတလံကမ္မံလို့ပြောရင်ကုတလနဲ့ရေးချကုတလရဲ့နောက်မှာရေးချလေးမတွေ့ဘူးလားရှင်အဲ့ဒီကုတလလေးရှေ့ကုတလကိုမြင်းဆောင်ချက်လိုက်ရင်ရေးချလေးကအဖြစ်သွားတယ်ရှင်ဒါဆိုရင်စာလိုရေးလိုက်တော့ကုတလာကုတလံလို့ရေးသွားတယ်ကျမတို့မြန်မာလိုပြောရင်ရှေ့ကုတလကကုတုရေးချပါတာကအကုတလံကအကုတုဒါဆိုရင်ကုတလာကုတလံဒီမြန်မာလိုပြောရင်ကုတုအကုတုအနောက်ကကမ္မံမတွေ့ဘူးလားကမ္မံဆိုတော့ကံသည်အောက်မှာမြန်မာပြန်အောင်ตาလေးချောင်းကြည့်လိုက်ကုတုအကုတုကံသည်မြင်းဆောင်ဖြတ်လိုက်ပေါ့ဒါဆိုရင်ပါဠိပြောကုတလာကုတလံကမ္မံဒါကအကြောင်းတရားဒါဆိုရင်အနောက်မှာမြပါဠိကိုဆက်ကြည့်လိုက်ရင်ကုတလကုတလံကမ္မံပြီးမြင်းဆောင်ဖြတ်လိုက်တယ်လို့ကုတလအဲ့ကမ္မံလေးကအနောက်ကဝိပါကနံကိုမြှားလေးထိုးပေးသူကပစ္စည်းအကြောင်းတရားအနောက်ကအကျိုးတရားလာတော့မယ်တဲ့ဘာအကျိုးတရားလဲဝိပါကနံခန္ဓာနံကောမလေးခံဝိပါကနံခန္ဓာနံမြှားမြင်းဆောင်ဖြတ်ရင်လည်းဖြတ်လိုက်တတ္တာသရူပနံမြင်းဆောင်ဖြတ်လိုက်နော်အဲ့ဒီဟာဒီအဲ့တော့အဲ့ဒီမှာကုသလကုသလံကံမံကအကြောင်းတရားဝိပါကနံခန္ဓာနံကတ္တတာစာရူပနံကအကျိုးတရားအကြောင်းတရားကအကျိုးတရားကိုကျေစုပြုတဲ့နေရာမှာအကြောင်းနဲ့အကျိုးနှစ်ခုပဲဆက်ဆက်ပြီးပြတာကိုပဋိစ္စသမုပ္ပါဒ်လို့တုံးတယ်အ အကြောင်းနဲ့အကျိုးဆက်ဆက်တဲ့နေရာမှာသူ့ရဲ့တတ္တိစွမ်းရည်လေးပါပြရင်ပဋ္ဌာန်းလို့သုံးတယ်။ဒါဆိုရင်ကျမတို့ကကတ္တဒါစရူပာဏံဆိုပြီးလက်သေးခွင့်ပိတ်လိုက်ပေါ့။အကြောင်းတရားကကုတလကုတလံကမ္မံအကျိုးတရားကဝိပါကဏံခန္ဓာဏကတ္တဒါစရူပာဏံအဲ့ဒီအကြောင်းတရားကအကျိုးတရားကိုကျေစုပြုတဲ့နေရာမှာအကြောင်းထဲမှာစွမ်းရည်တတ္တိရှိတယ်တဲ့။ဘာတတ္တိလဲကျေတော့လက်သေးခွင့်အပြင်မှာထားပေးခဲ့တာကမ္မပစ္စယေနပစ္စယောတဲ့။ကံတတ္တိနဲ့ကံဆိုတဲ့အကြောင်းတတ္တိနဲ့ပါပဲ။နားလည်တယ်နော်။ဒါကိုအဓိပ္ပာယ်ပြန်လိုက်တော့ကုတလာကုတလံကမ္မံဆိုတာမြန်မာလိုကုသိုလ်အကုသိုလ်ကံတိဝိပါကဏံခန္ဓာနံဆိုရင်ဝိဘက်ခန္ဓာဒါပဲရမှာဝိဘက်ခန္ဓာဝိဘက်ခန္ဓာဆိုတာမသိမှဆိုလို့ဆရာတော်ဘုရားထည့်ပြတယ်ဝိဘက်ခန္ဓာဆိုတာနံခန္ဓာပါနဲ့နံခန္ဓာသည်ကျမတို့ကခန္ဓာဆိုတာအပေါင်းစုအဲ့ဒီခန္ဓာအပေါင်းစုသည်ရုပ်ခန္ဓာကတစ်ပါးရှိပြီးတော့နံခန္ဓာက၄ပါးရှိတယ်အခုပြောမှနံခန္ဓာတဲ့အဲ့ဒီနံခန္ဓာ၄ပါးမှာစိတ်ခန္ဓာကတပါးပါတယ်စေတသိက်ခန္ဓာ3ပါးပါတယ်အဲ့တော့အခုဒီနေရာမှာဝိပါကဏံခန္ဓာဏံဆိုတာဝိဘက်စိတ်ခန္ဓာလည်းပါမယ်သူနဲ့တွဲနေတဲ့စေတသိက်ခန္ဓာ3ပါးလည်းပါမယ်ဒါကြောင့်စိတ်ရဲ့အပေါ်မှာ1စေတသိက်ရဲ့အပေါ်မှာ3စိတ်နဲ့စေတသိက်ကပေါင်းလိုက်တော့4မဟုတ်ဘူးလားဒါခန္ဓာ4ပါဒီမှာတင်ထားတဲ့သူဆိုရင်စိတ်ခန္ဓာကဝိညာဉ်နဲ့ခန္ဓာစေတသိက်ခန္ဓာကစေတသိက်ပေါင်း50နှစ်ရှိတဲ့အထဲကဝေဒနာစေတသိက်ကဝေဒနဲ့ခန္ဓာပညာစေတသိက်ကတင်ညက်ခန္ဓာကျွင်းစေတသိက်မှန်သမျှသည်သင်္ခါရခန္ဓာဒါပဲဒါကြောင့်ဝိပါကဏံခန္ဓာဏံဆိုဝိဘက်စိတ်စေတသိက်ကံရဲ့အကျိုးတရားကိုဝိပါကဝိဘက်လို့တောင်းတယ်အဲကြောင့်ဝိပက်မှန်သမျှသည်ကံရဲ့အကျိုးတရားကံကြောင့်ဖြစ်စေတဲ့အကျိုးတရားမှာနံအကျိုးတရားရဝိပက်စိတ်စေတသိက်ကောက်ရပါတယ်တဲ့ကံကြောင့်ဖြစ်တဲ့ရုပ်အကျိုးတရားရှိသေးတယ်တဲ့ကံကြောင့်ဖြစ်တဲ့ရုပ်ကိုကမ္မဇယုတ်လို့လည်းသုံးတယ်ကတ္တတာယုတ်လို့လည်းသုံးတယ်မှတ်ထားရမယ်ဟုတ်ပြီနော်ဒါဆိုရင်ကံကြောင့်ဖြစ်တဲ့ရုပ်ကကမ္မဇယုတ်တွေ့သလားကမ္မဇယုတ်မှာကျမတို့ပါဠိကိုအပေါ်မှာကြည့်လိုက်တော့ကတ္တာသရူပနံတွေ့ပါလားရူပနံကယုတ်ကတ္တတာဆိုတာကမ္မဇဒါဆိုနှစ်ခုပေါင်းလိုက်တော့ကတ္တတာယုတ်ဆိုတာကမ္မဇယုတ်ပဲဒါဆိုကုသိုလ်အကုသိုလ်ကံနေမှန်သမျှသည်တဲ့သူ့ရဲ့အကျိုးကုသိုလ်ရဲ့အကျိုးဆိုရင်ဘီးဒီမှာပထမပိုင်းမှာသင်ခဲ့တယ်ကုသိုလ်ရဲ့အကျိုးကကုတလဝိဘက်ပေါ့အကုသိုလ်ရဲ့အကျိုးကအကုတလဝိဘက်ပေါ့ကုတလဝိဘက်အကုတလဝိဘက်ဆိုတဲ့ဝိဘက်ခန္ဓာဒီကိုကဝိဘက်စိတ်စေတသိက်ဒီကိုကံကြောင့်ဖြစ်တဲ့ကမ္မဇယုတ်ဆိုပထမအပိုင်းတစ်တုန်းကကမ္မဇယုတ်တွေလည်းဆရာတော်သင်သွားပြီးပြီဟုတ်တယ်လားယုတ်ပိုင်းသင်သွားပြီးပြီဆိုတော့ကမ္မဇယုတ်တွေကိုတဲ့သူကဘာတတ္တိနဲ့အကျေစုပြုမလဲဆိုရင်ကံတတ္တိနဲ့ပဲဒါပေမဲ့ဒီကံကနေပြီးတော့ကုသိုလ်ဖြစ်ဖြစ်အကုသိုလ်ဖြစ်ဖြစ်လှုပ်လိုက်ရင်ကုသိုလ်ရဲ့အကျိုးဝိဘက်စိတ်စိတ်တိတ်တွေဖြစ်လာမယ်ကံမဇယုတ်တွေဖြစ်မယ်ဆိုပေမဲ့ချက်ချင်းမဖြစ်ဘူးတဲ့အဲ့ဒီကံကိုပြုစဉ်အချိန်ကတစ်ချိန်ကံကအကျိုးပေးမယ်ဝိဘက်ခန္ဓာတွေကတ္တတာယုတ်တာဖြစ်စီတာကတစ်ချိန်အချိန်ချင်းမတူ क्वे ပြားလိမ့်မယ် क्वे ပြားတာကိုပါဠိလိုနာနာလို့သုံးတယ်နာနာခဏအချိန်ခဏဆိုတာအချိန်ကိုပြောတာဟုတ်လားအချိန်ဆိုတော့ခဏလေးဒီမတူ क्वे ပြားတာနာနာခဏနာနာနဲ့ခဏပေါင်းလိုက်တဲ့အခါမှာနာနဲ့ခဏဖြစ်သွားတယ်ဟုတ်ပြီနော်ဒါလည်းဘုဒ္ဓတပေါ့လေကျိုးတွေမခြီထားတာမှကြည့်ဦးเสียอู้เส้นอ่ะหลุดไปแล้วดีมากตะคู่เดี๋ยวทีมาคณะติดาพุทธตาเลยပြောခြင်းเนาะกุตุဖြစ်ဖြစ်ดาอกุตุဖြစ်ဖြစ်กั่นลูกกောက်တယ်သူก็นี่ဖြစ်စီได้ดีกั่นดิหริกั่นนี่ปาลีหลูပြောเองกัมมะမြန်မာหลูပြောเองกั่นหริกั่นก็นี่ဖြစ်စီแม้อโจฤาจาလို့ရှိရင်อโจดิ2မျိုးရှိတယ်วิบัติဆိုတဲ့วิบัติဆိုတဲ့นามเยราวิปากวิปากတရားတွေကိုเนาะဒီနေရာမှာวิเบกขันธ์လို့တုံးတယ် วิปากานังขันธานังบ่วิเวกขันธ์ดาก็นังขันธ์ดาอะยะบ่ก้าวมั้ยสุยตุ้ยอโจเตียาผิดเดวิเวกใส่แลปามั้ยเสตติติแลปาดาอะปีตุ้ยจ่องขึ้นมั้ยยกกูจ้ารอจมารัวกตัตตาสรูปานังไม่ပြောတော့เลื่อยๆပြောจ้าสุกตัตตายุกตัตตายุเนี่ยบาเนี่ยอะดุดุเว้แลสุยกัมมะสะยุดิเนี่ยดุဒါဆိုရင်ဟာလေကုသိုလ်အကုသိုလ်ကံနေသည်ဒီဝိဘက်သူ့ရဲ့အကျိုးနံအကျိုးရောရုပ်အကျိုးရောထုတ်လုပ်လိုက်တယ်ဒါပေမဲ့ထုတ်လုပ်တာဒီအခုကုသိုလ်လို့အခုကုသလဝိဘက်သိစေတသိပြီးရင်ကုသိုလ်ကြောင့်ဖြစ်တဲ့လူခန္ဓာနတ်ခန္ဓာဗြဟ္မခန္ဓာဆိုတဲ့ကမ္မဇာယုတ်တွေမဖြစ်ဘူးအခုအကုသိုလ်လို့အခုချက်ချင်းအကုသလဝိဘက်သိစေတသိတည်းရဲ့အကုသိုလ်အပယ်လေးပုံသားတို့ရဲ့ကမ္မဇာယုတ်တွေမဖြစ်ဘူးတဲ့ပြုစဉ်ကတစ်ချိန်အဲ့တော့ကံပြုစဉ်ကအချိန်တစ်ချိန်ကံပြုစဉ်ခဏကတစ်ချိန်ဟုတ်ပြီနော်ဒီဘက်ကအကျိုးတစ်ခုကိုထုတ်လုပ်တဲ့ခဏကအချိန်တစ်ချိန်အချိန်ချင်းမတူကွဲပြားမှာဖြစ်တဲ့အတွက်ကြောင့်အဲ့ဒီကွဲပြားတာကိုကျွန်တော်တို့ကနာနာခဏလို့သုံးတယ်နာနာ plus ခဏနာနာခဏအဲ့တော့နာနာခဏဆိုတဲ့ပြုတ်လို့တာအချိန်မတူဘူးဆိုတော့တနည်းအားဖြင့်ပြုတ်စဉ်ကအချိန်အကျိုးပေးတာတစ်ချိန်ဆိုတော့အခုကျမတို့ဒါနောက်ပိုင်းနေမှာလဲဆရာတော်သင်လိုက်မယ်ကျမတို့ကုသိုလ်အကုသိုလ်ကံလို့ပြောရင်အကုသိုလ်ကံက12ပါးတာမှာကုသိုလ်လည်းမနေ့ကဆရာတော်ပြောပြီးပြီစိတ်ပိုင်းတော့ကလည်းသင်ခဲ့တယ်ကုသိုလ်စိတ်ပေါင်း21ပါးမရှိဘူးလားကုသိုလ်စိတ်ပေါင်း21ရှိတာကိုမျိုးစားခွဲရင်ဒါပထမပိုင်းနဲ့ပြောမယ်နော်ကုသိုလ်စိတ်ပေါင်း21ပါးမှာကာမကုသိုလ်က10ပါးရူပကုသိုလ်က9ပါးအရူပကုသိုလ်က4ပါးလောကုတ္တရာကုသိုလ်ကအကျဉ်း4ပါးဟုတ်ပြီနော်အကျဉ်း4ပါးပဲထားပါဆိုရင်အဲ့ဒီကုသိုလ်စိတ်တွေအကုသိုလ်စိတ်တွေ ਨੇ ရှင် ਨੇ စေတနာဆိုတာစေတသိက်စေတနာစေတသိက်တွေစိတ်တိုင်းစိတ်တိုင်းမှာရှင် ਨੇ တဗ္ဗစိတ်တာတာရဏဆိုတော့ကုသိုလ်စိတ်ပေါင်း21မှာရှင် ਨੇ စေတနာဆိုကုသိုလ်စေတနာပေါင်း21ပါးရှိမှာပဲအကုသိုလ်စိတ်ပေါင်း12ပါးနဲ့ရှင်အကုသိုလ်စေတနာပေါင်း12ပါးရှိမှာပဲအဲ့ဒါတည်ရမယ်ဒါပေမဲ့အဲ့ဒီကုသိုလ်အကုသိုလ်တွေထဲမှာကျွန်တော်တို့အကုသိုလ်ဆိုတာဒီကာမစိတ်တွေပါတယ်ဟုတ်ပြီနော်ကုသိုလ်ပေါင်း21ပါးထဲမှာကာမကုသိုလ်က10ပါးပဲပါတယ်ရူပနဲ့အရူပဆိုဇံကုသိုလ်ကမဟေကုတ်ကုသိုလ်က9ပါးပါတယ်လောကုတ္တရာဆိုတဲ့မက်ကုသိုလ်က4ပါးပါအဲ့တော့မက်ကုသိုလ်4ပါးမနေ့ကလည်းဆရာတော်ပြောသွားတယ်လိုက်မိလားတော့မသိဘူးမက်ကုသိုလ်4ပါးဘဝခန္ဓာကြီးကိုမထုတ်လုပ်ဘူးတဲ့မက်ကုသိုလ်ကချက်ချင်းဖို့ပဲဖြစ်စေတယ်နော်ဒါလေးကိုလည်းဆရာတော်ပြောသွားပြီအဲ့ဒီကဏ္ဍလည်းပါမယ်နောက်တခါလောကုတ္တရာကုသိုလ်ကမက်ကုသိုလ်ဖြစ်တဲ့အတွက်ကြောင့် तू ဟာဖို့အကျိုးပေးပြီးရင် तू ဟာပြီးသွားပြီနော်ဒါကြောင့် तू ဟာအတ္တလီကဆိုတဲ့နေရာမှာကာလမရွေးဆိုချက်ချင်းအကြာကြီးမချဘူးမက်ခဏနဲ့ဖို့ခဏလည်းမတူဘူးပေါ့ထားပါဆိုဒါပြီးသွားပြီတခါရူပကုသိုလ်နဲ့အရူပကုသိုလ်ဆိုတာဇံကုသိုလ်အဲ့ဒီဇံကုသိုလ်ကလည်းချက်ချင်းအကျိုးမပေးဘူးကျွန်တော်တို့အဘိဓမ္မာမှာဒါသင်ရမှာနော်ဒီဇံမဟေကုတ်ကုသိုလ်ကပြုစဉ်ကအခုချိန်မှာပြုသွားတယ်အဲ့ဒီဇံကအကျိုးပေးသေးပြီးဒုတိယဘဝကြမှာဗြဟ္မဘုံအကျိုးပေးမှာဆိုပြုစဉ်အချိန်နဲ့သေးပြီးဒုတိယဘဝဆိုခဏချင်းမတူဘူးတဲ့ကျမတို့ကာမကုသိုလ်တွေရူပကုကာမကုသိုလ်နဲ့အကုသိုလ်တွေကြတော့တစ်ချိန်ဖြစ်တိုင်းဖြစ်တိုင်းခုနှစ်ချိန်ဇောဖြစ်တယ်ဇောခုနှစ်ချိန်မှာပထမဇောကဒီဘဝမှာအကျိုးပေးမယ်ခုလုံခုချက်ချင်းမလာသေးဘူးဒီဘဝထဲမှာတစ်ချိန်ချင်းအကျိုးပေးလိမ့်မယ်တတမဇောကကြတော့ပေပြီးဒုတိယဘဝကြမှာအကျိုးပေးမယ်အလဲဇော၅ချက်ကတော့တတိယဘဝကနေနိဗ္ဗာန်မရမချင်းအကျိုးပေးမယ်ဆိုတော့ဒီကံနေပြုသမျှတွေအကုန်လုံးကုတလာကုတလံကံမံဆိုတဲ့ကံနေပြုစဉ်ခဏနဲ့အကျိုးတစ်ခုကိုထုတ်လုပ်မယ်ခဏသည်မဲ့ခဏသည်ဖို့ကိုအကျိုးပေးမယ်ဆိုရင်တော့မှအချိန်ချင်းမတူတဲ့အတွက်ကြောင့်နာနာခဏပဲတဲ့နားလေလားဒါဆိုရင်အဲ့ဒီနာနာခဏကိုကျမတို့ကပါဠိမှာဟာဒီအပေါင်းကိုဖြုတ်လိုက်တလုံးနဲ့ပြောချင်တယ်ဆိုရင်ပေါင်းလိုက်ခါခွေးသည်နှလုံးစင်ကိုထုံးစံမရှိတဲ့အတွက်ခါခွေးရဲ့အရှိမှဘာရှိလဲကာကြီးရှိတဲ့အတွက်ကြောင့်ခါခွေးနှလုံးစင်ရေးလို့မရတော့ကာကြီးလေးရဲ့အောက်မှာမှခါခွေးလေးထည့်လိုက်တော့နာနဲ့ခဏဖြစ်သွားတယ်နာနဲ့ခဏအဲ့ဒီနာနဲ့ခဏအနေနဲ့ဟလာမတူပွဲပြားနာနဲ့ခဏတွေ့ကြောက်เสียရမရှိဘူးနာနာကဟိုအနာဖြစ်တာမဟုတ်ဘူးလေနာနာဆိုတာမတူပွဲပြားတာခဏကအချိန်မတူပွဲပြားသောအချိန်ရှိသောတရားလို့ပြောချင်တော့ဒီလေးမှာလုံးကြီးတင်ရင်တလုံးထပ်ထည့်လိုက်ဒါပါဠိတရားနေဒီလောက်ထိတော့မရှင်းခိုင်းနေတော့နာနဲ့ ณิกาน่าเลยล่ะนั่นแหละคณิกะกัมมะบะเว้ยเสียรกูရှင်းပြတော့กัมมะปิสโยติกุตลากุตลังกัมมันวิปากานังขันธานังกัจจตาสรูปานังกัมมะปิสเยนะปิสโยเบกันเลยนั่นแหละคณิกะกัมมะบะเด้အဲကြောင့်ကံနဲ့ပတ်သက်ပြီးပဋ္ဌာန်းမှာမြတ်စွာဘုရားဟောတာကိုရှင်းပြတဲ့နေရာမှာကမ္မအရာကောက်တဲ့နေရာမှာကုသလကုသလံကမ္မဝိပါကဏံခန္ဓာဏံကတ္တတာစာရူပဏံဆိုအဲ့ဒီကံဒီအကျိုးတစ်ခုကိုထုတ်လုပ်တဲ့ကံမျိုးများဆိုလို့ရှိရင်တော့အဲ့ဒါနာမည်ခဏိကကမ္မလို့ခေါ်ပါတယ်တဲ့ကျွန်တော်တို့ပဋ္ဌာန်းပုဇော်တော့ကမ္မပိစယောတိကုသလကုသလံကမ္မဝိပါကဏံခန္ဓာဏံကတ္တတာစာရူပဏံကမ္မပိစေနပိစယောမဆိုအောင်လားနောက်တစ်ချောင်းရှိသေးတယ်လေနောက်တစ်ချောင်းကစေတနာတံပယုတကနံဇမ္မာနံတံသမုဋ္ဌာနာနိသရူပာနံကမ္မပစ္စယေနာအဲ့ဒီတကြောင်းလည်းဆက်ကြည့်မယ်နော်ဒါဆိုရင်အဲ့ဒီတကြောင်းကိုကျမတို့ကြည့်တဲ့အခါမှာဒါဆိုရင်ခုနဥစ္စာရှင်းသွားပြီနော်နံပါတ်1မှာစေတနာတံပယုတကစေတနာဆိုပြီးမြင်းဆောင်ဖြတ်လိုက်ရမှာပေါ့နော်စေတနာဒီအကြောင်းတရားစေတနာသည်မြင်းဆောင်ဖြတ်ပြီးရင်အကျိုးတရားအဲ့ဒီမြင်းဆောင်ဖြတ်ပြီးလို့ရှိရင်တံပယုတ်တကဏ္ဍံဓမ္မဏံဘက်ကိုညှားလေးထိုးလိုက်ရင်အဲ့ဒါအကျိုးတရားမှာတံပယုတ်တကဏ္ဍံဓမ္မဏံဆိုရင်သူ ਨੇ ရှင်ဘက်ဖြစ်သောတရားရှင်ဘက်ဖြစ်သောတရားဆိုစေတနာနဲ့ရှင်ဘက်ဖြစ်တဲ့တရားဆိုရင်စိတ်စေတသိက်တွေပါတော့မှာပေါ့ပြီးရင်ပါလာမလဲတံပယုတ်တကဏ္ဍံဓမ္မဏံလို့တွေ့တိုင်းတွေ့တိုင်းအဲ့ဒါစိတ်စေတသိက်ကောက်ရပြီးတော့မြင်းဆောင်လေးဖြတ်မယ်အကျိုးတရားနှစ်မျိုးထွက်မယ်ပြန်တန်ဆိုတာထိုးသမုဋ္ဌာနာနိစဆာသမုဋ္ဌာန်ဆိုကြောင့်ဖြစ်သောတရားရူပနံပါလေယုတ်ဒါဆိုရင်သူ့ကြောင့်ဖြစ်တဲ့ယုတ်တဲ့ဒါဆိုရင်စေတနာသည်ရှင်ဘက်ဖြစ်သောတရားနဲ့သူ့ကြောင့်ဖြစ်သောယုတ်ဆိုရင်အဲ့ဒီမှာစေတနာကြောင့်ဖြစ်တဲ့ယုတ်ကတော့စိတ်ဒစယုတ်ဖြစ်သွားလိမ့်မယ်ဟုတ်ပြီနော်အဲ့ဓာ၄ကိုကြတော့ကမ္မပစ္စေနာပစ္စယောမှာအခုစတင်နေတဲ့အချိန်မှာဆိုအခုကျမတို့စတင်နေတယ်ဆိုပါဆိုအခုကျမတို့စေတနာလေးကနေပြီးတော့ကျမတို့အခုဖြစ်နေတဲ့စိတ်ကအခုချိန်မှာစတင်နေတဲ့အချိန်မှာဖြစ်တဲ့စိတ်ဒီကုသိုလ်စိတ်ဖြစ်မလားအကုသိုလ်စိတ်ဖြစ်မလားကုသိုလ်စိတ်ပေါ့အဲ့တော့စေတနာသည်အခုကျမတို့နှိုးစော်လိုက်တဲ့အတွက်ကုသိုလ်စိတ်ဆိုတာလုံးတီးမနေဘူးစေတသိက်တွေမလာဘူးလားကုသိုလ်စိတ်နဲ့တွဲနေတဲ့စေတသိက်တွေလည်းပါမယ်။ဒါအပြင်အခုကျမဆိုစကားပြောတယ်။ဟလာထရေးတယ်။ကျမမိတ်ဆွေတို့ကလည်းပြန်ဖြေတယ်။ခေါင်းငိမ်ခေါင်းခါလှုပ်တယ်။အဲ့ဓာ၄အကုန်လုံးဒီစိတ်ကြောင့်ဖြစ်တဲ့ယုတ်စိတ်တစားယုတ်။ဒါကြောင့်အတိတ်ကဖြစ်ခဲ့တဲ့စေတနာကထုတ်လှုပ်တဲ့ယုတ်ကြတော့ကမ္မဇယုတ်။အခုဖြစ်နေတဲ့ပစ္စုပ္ပန်ဖြစ်နေတဲ့စေတနာရဲ့နှိုးဆော်မှုကြောင့်ဖြစ်နေတဲ့ကုသိုလ်စိတ်စေတသိက်တွေနဲ့တွဲနေတဲ့ယုတ်ကကြတော့စိတ်တစားအဲ့ဒီဟာဒီအခုစေတနာနဲ့အခုကုသိုလ်စိတ်စေတသိက်တွေနဲ့စိတ်တစားယုတ်တို့ဒီတွဲဖြစ်မနေဘူးလားအဲ့ဒါကိုတဟဇာတအတူတကွာတဟဇာအတူဇာတဇာဖြစ်တယ်အတူတကွာဖြစ်တယ်ကံပေါ်တဲ့ဒါဆိုရင်ကံမှာနှစ်မျိုးပြောသွားပြီအကျိုးတခုကိုထုံလုံလိုက်တဲ့ကံငါကြတော့နာနေခဏိကကံအခုအချိန်မှာနှိုးဆော်မှုနဲ့ပြုလုပ်ပြောဆိုနေတာတွေဖြစ်နေတာကြာရင်တော့တဟဇာတကံမာတဲ့ရှင်းပါလားရှင်ဒါဆိုရင်ကံနဲ့ပတ်သက်ပြီးတော့အဲ့ဒါဘယ်သူပြောထားတာလဲဆိုရင်မြတ်စွာဘုရားဟောထားတာနံပါတ်1တာရကပြတာပါတဲ့ရှင်းပါလားရှင်ဒါကြောင့်စေတနာဆိုရင်အတိပဲပြန်လိုက်တော့အောက်မှာစေတနာသည်ညာလေးချိုးယုံမဲ့ပေါ့တံမြုတ်တကဏံဓမ္မနံတံသမုဋ္ဌာနာနိသရူပနံထိကိုဒိဗေထောက်လျှောက်ပြန်လိုက်တော့ရှင်ဘက်ဖြစ်သောတရားများအားအဲ့ဒီတရားများအားထဲမှာနံတရားလည်းပါမယ်ယုတ်တရားလည်းပါမယ်ပေါ့နော်ဒါတော်လောက်ပြီပေါ့ကမ္မပစ္စေနာပစ္စယောဆိုရင်တဟဇာတကမ္မတတိနဲ့ကျေးဇူးပြုပါတယ်တဲ့ဒါလေးကဆရာတော်ဘုရားဘုသူတ္တအနေနဲ့ကျွန်တော်တို့ထည့်ပြလိုက်နိုင်ပါလားဓမ္မမိတ်ဆွေများကဲဒီဘက်စာမျက်နှာကြည့်အောင်မယ်ဖယားဟောတာနဲ့ပတ်သက်ပြီးတော့စေတနာကိုကမ္မလို့ခေါ်ရနိုင်မြတ်ဗုဒ္ဓရဲ့စကားကိုမှတ်သားရမယ်ဆိုစာမျက်နှာ3နှုန်းကအပေါ်ထိပ်စည်းကြကြောင်းလိုင်းတာထားဓမ္မမေရှင်များအဲ့ဒီလိုကြည့်မှရှင်းလိမ့်မယ်စာမျက်နှာခုနပြောထားတဲ့3ရဲ့အပေါ်ဆုံးမှလေနံပါတ်1မှာစေတနာကိုကမ္မဟုခေါ်ရနိုင်မြတ်ဗုဒ္ဓရဲ့စကားကိုမှတ်ထားရမယ်ဆိုလိုင်းတာထားလိုက်ဓမ္မမေရှင်များ အဲ့ဒါနဲ့ပတ်သက်ပြီးတော့တာရကအနေနဲ့ဗာပြသွားလဲစေတနာဘိခဝေဆိုတဲ့တပိုက်ကကမ္မပစ္စယောတိရဲ့မပြောသွားဘူးလားရှင်နောက်တစ်ခါဒီထဲမှာထဲ့မရေးပဲနဲ့ဆရာတော်ဘုရားပြောသွားတာရှိသေးတယ်ကျွန်တော်တို့အဘိဓမ္မာသင်ပူးပြီးသားသူတွေအတွက်ပေါ့နော်အဘိဓမ္မာတတိယစင်သမုတ်စည်းပိုင်းမှာကျွန်တော်တို့အာဟာရတရား၄ပါးဆိုတာတရားအာဟာရ၄ပါးအာဟာရ၄ပါးဆိုတာဒါဒီထဲမှာပါအောင်နော်အဘိဓမ္မာသင်ပူးပြီးသားသူတွေပြောတယ်မနေ့ကမတင်ရသေးတဲ့ဓမ္မမိတ်ဆွေများကတော့ကြားဘူးတဲ့အနေနဲ့ပဲမှတ်ထားပါတော့နာဘူးအနေနဲ့အဲ့တော့ဒီနေရာမှာအာဟာရပစ္စည်းမှာဟောတဲ့နေရာမှာအာဟာရဆိုတာဂပလီကာရအာဟာရရှိတယ်ဖတ်တာအာဟာရရှိတယ်မနောတင်စေတနာအာဟာရရှိတယ်ဝိညာဏအာဟာရရှိတယ်ဂပလီကာရအာဟာရအာဟာရဆိုတဲ့စကားလုံးကထောက်ပံ့တာစောင့်တတ်တာဆိုလိုတယ်ဒီခန္ဓာကိုယ်ကြီးကိုလဲပြို့မသွားအောင်ကျွန်တော်စားလိုက်တဲ့အစာအာဟာရတွေကထောက်ပံ့တာစောင့်ထားတယ်ဒါကိုရုပ်ပိုင်းတော့ကလည်းသင်ထားတယ်ကျွန်တော်တို့ရဲ့ခန္ဓာမှာရှိတဲ့ဩဇာရဲ့စားလိုက်တဲ့အစာတောက်ထဲမှာပါတဲ့ဩဇာရဲ့နှစ်ခုပေါင်းလိုက်လို့ရှင်အဟာရဇယုတ်စာဖြစ်လာဖြစ်လာတဲ့အဟာရဇယုတ်နဲ့ကျွန်တော်တို့သွားလာလှုပ်ရှားနိုင်တယ်ဒါကြောင့်ထမင်းစားတယ်ထမင်းထဲမှာပါတဲ့ carbohydrate ဓာတ်ဟုတ်ပြီနော်ပန်းသီးတို့အသားတွေပါတဲ့စားတဲ့ protein ဓာတ်ဒီအရေကခန္ဓာကိုယ်ကြီးကိုထောက်ပံ့ထားတယ်အဲ့ဒါဒီရုပ်အဟာရတခါနာအဟာရအနေနဲ့အာယုန်နေအဆင့်အတန်တွေမှာတွေ့ထိနေတယ်အခုဆိုစာသင်နေတဲ့အချိန်ဆိုလဲဟလာကျွန်မစာသင်နေရင်ကျွန်မအတန်ကျွန်မရဲ့အဆင့်ဓာတ်ဓမ္မမိတ်ဆွေတို့တွေ့ထိနေတယ်ကျွန်မပြောတဲ့အကြောင်းအရာကိုလည်းလိုက်တွေ့ထိနေတယ်အဲ့ဒါဖတ်တာဟာကဟုတ်ပြီနော်ဒါကြောင့်ကျွန်မတို့ကရုပ်အဟာရကြီးပဲမဟုတ်ဘူးကျွန်မတို့ကာမဘုံသားတွေကရုပ်အဟာရလည်းစားတယ်နာအဟာရလည်းသုံးဆောင်တယ်ဒါကြောင့်ကော်ဖီလေးပါလေးတောက်လို့ရှင်လက်ဖက်ဆိုင်သွားထိုင်တောက်ရတာအရသာပိုမရှိဘူးလားဟုတ်ဒါပါလေကော်ဖီတောက်လိုက်တာကပလီကာရာဟာရဟလာဖြတ်သွားဖြတ်လွားတယ်ကောင်မလေးတွေထိုင်ကြည့်နေတာဖတ်တာဟာရအဲ့ဒါကိုပဲတချို့ပြောတယ်မျက်စီအစာကျွေးတယ်ဆိုတာမပြောဘူးလားဒါပဲပေါ့ဓမ္မမိတ်ဆွေများကျွန်တော်တို့အမျိုးသမီးတွေလည်းပတ်စံမရှိလဲကိစ္စမရှိဘူးလေဟလာ shopping mall တွေတစ်ခုပြီးတစ်ခုသွားဝင်းဒိုး shopping ဆိုတာမရှိဘူးလားအဲ့ဒါဘာသွားလုပ်တာဖတ်တာဟာရသဘောပေါက်ပြီနော်အဲ့ဒါဖတ်တာဟာရပြီးလို့ရှိစိတ်ကအာယုန်နေလိုက်ယူနေပြီးတော့တည်တာဝိညာဏဟာရအဲ့ဒီမှာမှတခုခုဖြစ်အောင်နှိုးစော်နေတာတော့မနောတင့်စေတနာဟာရအဲ့ဒါစေတနာကိုကောက်ပါတယ်အဲ့ဒီအာဟာရ၄ခုထဲမှာစေတနာသည်မနောတင့်စေတနာဟာရပဲအဲ့ဒါသည်ခုနကကပလီကာရဟာရရုပ်အဟာရဖတ်တာဟာရမနောတိစေတနာဟာရဝိညာဏဟာရရုပ်အဟာရမဟုတ်ဘူးဆိုတော့ရုပ်အဟာရမဟုတ်ဆိုရုပ်ကရူပရုပ်မဟုတ်ဘူးဆိုတော့အရူပနာမ်အဟာရပဲဒါ ਉਹ ပဲအဟာရပစ္စယောတိကပလီကာရောအဟာရောဣမတကာယတာအဟာရပစ္စေနပစ္စယောဆိုရုပ်အဟာရဟုတ်ပြီနော်နောက်တစ်ခုကအရူပိနောအဟာရာတံပယုတ်တကနံဓမ္မာနံတံသမုဋ္ဌာနာနိသရူပာနံအဟာရပစ္စေနပစ္စယောတဲ့မှာတဲ့မနေ့ကဆရာတော်ပြောလိုက်တယ်အရူပိနောအဟာရာဆိုတဲ့အထဲမှာမနောတင်စေတနာဟာရလဲပါသေးတယ်အဲ့ဒါလဲကံမဲဟိတဲ့မနေ့ကဆရာတော်တရားပြောသွားတာဒီဟာကိုဆိုလိုခြင်းပဲဖြစ်ပါလေနော်မနေ့ကကြံသွားတဲ့သူများကောက်သိန်းလေးကောက်ပေးလိုက်တာကောက်လိုက်ပါဦးဟုတ်ပြီနော်ဒါစာအုပ်ထဲမှာမပါဘဲနဲ့ဆရာတော်ပါးစားဘယ်ဆရာတော်ဖျားနှုတ်ကနေပြီးတော့ပြောသွားတာပါဟုတ်ပါလားရှင်အဲ့ဒါလေးလည်းပါသေးတယ်ကဲဒီဘက်ကောက်မယ်နောက်တစ်ခုကျွန်တော်တို့ကစာမျက်နှာ၄မှာလိုင်းတားလိုက်ကြဆိုရယ်နော်စေတနာပါဝင်တဲ့တရားစုကိုတံပယုတ်စေတနာတံပယုတ်တဓမ္မကိုကမ္မဟုခေါ်ရာ၌စာလေးလိုင်းတားလိုက်ပေါ့စေတနာကိုကမ္မလို့ခေါ်တဲ့နေရာမှာမြတ်ဗုဒ္ဓရဲ့စကားကိုမှတ်သားရမယ်ဆိုတော့နံပါတ်1ပြီးသွားပြီလေအခုနောက်တစ်ခုကနံပါတ်2တက်ထားတယ်စေတနာပါဝင်နေတဲ့တရားစုသံဘယုဒ္ဓဓမ္မဆိုအဲ့ဒီ1နဲ့2ကဘယ်ကနေပြန်ရောက်လာတာလဲဆိုရင်ဘယ်ကလာတာလဲဆိုရင်နစာမျက်နှာ1-3ကအောက်ဆုံးလေးမှာဖြစ်စေပြုလုပ်စေတတ်တဲ့အကြောင်းတရားမှာနှစ်မျိုးမရှိဘူးလားနံပါတ်1အကြောင်းတရားစေတနာလေနံပါတ်2အကြောင်းတရားစေတနာပါဝင်တဲ့တရားစုမှာနံပါတ်1စေတနာနဲ့ပတ်သက်ပြီးကံခေါ်တာဒီခုနနံပါတ်1ကိုလိုင်းထားပြီးသွားပြီဟုတ်ပါလားရှင်ဒါဆိုရင်အခုဒီပဲစာမျက်နှာ4မှာစေတနာပါဝင်တဲ့တရားစုဆိုတာစာမျက်နှာ1-3ကနံအောက်ခြေက1ကိုရှင်းနေတာလို့သဘောပေါက်လေအဲ့တော့တိတိ1တိတိ1တိတွေကကျမတို့ရောနေတယ်အကုန်လုံးနော်ဒါကြောင့်ကျမတို့ကြောင်းနေမှာဆိုတိအကြီးရဲ့တိအသေးရဲ့ကျမတို့တက်တက်ခိုင်းနေနော်အဲ့တော့အင်္ဂလိပ်တိဗမာတိရှိရင်အင်္ဂလိပ်တိကြောင်းထိုင်းလိုက်တယ်နော်အင်္ဂလိပ်တိရှိရင်ဗမာတိကြောင်းနေတခါလေကျရင်ကျမအစားကြောင်းမှပြောလို့ရှိရင်လေဗမာမိတ်ရှိရတော့တိအကြီးတက်လိုက် တစ်အသေးတက်ဆိုတချို့တစ်ပါးမိတ်ဆွေတွေကမသိဘူးတစ်အကြီးဆိုတစ်ကိုအကြီးကြီးရေးတယ်တစ်အသေးဆိုတစ်ကလေးကိုသေးသေးလေးရေးတယ်အဲ့လိုပေါ့ဘူးနော်တစ်အကြီးကိုဘယ်လိုရေးရလဲဘယ်လိုရေးနေလဲပြောပါအောင်ကဲကိုဓမ္မမိတ်ဆွေတွေရောကျမတို့ကျောင်းကဓမ္မမိတ်ဆွေတွေ ਨੇ တူသလားလို့ရှေ့ဟာ ਨੇ တစ်ဖြတ်သေးပဲလားလို့သိကြတော့တစ်အကြီးနဲ့တစ်အသေးဘယ်လိုခွဲလဲအဲတစ်ကိုတစ်ကိုပုံမှန်ချရင်တစ်အကြီးဟုတ်ပါပြီမှန်တယ်တစ်အသေးကဘယ်လိုဖြစ်မလဲဟောတစ်ကိုလက်သေးခွင်းနဲ့ထည့်ရင်တစ်အသေးဟမ်းတော့တယ်တော့တယ်မပြောရတော့ဘူးเนาะမှန်သွားပြီဒါဆိုရင်ဒီဘက်မှာကြည့်ရင်စေတနာပါဝင်တဲ့တရားစုစေတနာတန်ပြုတ်တာဓမ္မကိုဆိုတော့စေတနာပါတဲ့တရားစုကမြန်မာလိုပြောတယ်ပါဠိလိုပြောရင်စေတနာနဲ့ရှင်နေတဲ့တရားစုကိုတန်ပြုတ်တာဓမ္မကိုကမ္မလို့ခေါ်ရ၌ဆိုညှားလေးထုတ်လိုက်ပေါ့အဲ့ဒါခေါင်းစဉ်အနေနဲ့တားပြီးတော့ဘယ်နေရာနေဆရာတော်ထုတ်ပြမလဲဆိုကျွန်တော်တို့ကသင်တာဆရာတော်ဘုရားဒီတစ်ခေါက်ပို့ချတာအဘိဓမ္မာသင်္ချိုကြီးပဲမဟုတ်ဘူးဆိုတာဒါကိုပြောတာဘယ်ထရလဲအင်ဂုတ်တရာစတုကနိပါတမှာပါရှိတယ်တဲ့ပါဠိလေးတာရကပြပါမယ်ဒါလဲမြတ်စွာဘုရားဟောပဲပေါ့နော်စတ္တာရိမာနိဘိက္ခဝေကမ္မာနိမယတယံအဘိညာအဲကတ္တဝါမှန်ပြီပဝေဒီတာနိစတဲ့တဲ့ဘယ်ထဲရလဲလိုင်းတားလိုက်ပေါ့ကမ္မစတုကတုတ်တေကိုလဲတာရကမှန်မယ်ဆိုတော့အဲ့ဒီမှာလဲအဓိပ္ပာယ်အနေနဲ့ယူရင်မယအဲ့ဒီမှာစတ္တာရိစတ္တာရိမာနိဆိုတွေ့လားရှင်အဲ့ဒီမှာစတ္တာရစတ္တာရိစတ္တာရိမှာစတ္တာရလေးအဲ့ဒါလေးကိုဖြတ်လိုက်ပေါ့နော်ပြီးအဲ့ဒီမှာလောကီတေမာနိဆိုအိမာနိနဲ့အတူတူပဲရှင်။သာသာဆိုရင်တော့အဲ့ဒါမပြောတော့ဘူး။အဲ့ဒါကိုဓမ္မမိတ်ဆွေတို့ဒါတစ်ချက်ပေါ့နော်။အတိဘယ်အနေနဲ့တော့ကျမတို့ဆရာတော်လည်းပြောတော့ပြောသွားပြီမယ်။ကျမတို့တိတ်မရှင်းတော့ပါဘူးနော်။ဘိခဝေကနေစမှာပေါ့။ပြီးရင်မယငါသည်ဒီလိုကနေသွားမှာပေါ့နော်။ကဲတော့ပါပြီ။အဲ့ပါဠိခြံလိုက်ပါမယ်နော်။အောက်ကိုဆင်းမယ်။ကမ္မစတုကတုတ်တေကိုတာရကအဖြစ်မှတ်ယူအပ်ပါတယ်တဲ့။အဲ့ဒီထဲမှာစေတနာပါဝင်သောတရားစုစွာလိုင်းတာရှင်အရေးကြီးတာကျမတို့နဲ့ဆိုင်မှာတောက်လျှောက်သွားမှာဒါလာတော့မှာစေတနာပါဝင်နေတဲ့တရားစုတွေမှာတဲ့ဆိုတော့စေတနာကိုလည်းကံကောက်တယ်စေတနာနဲ့ရှင်တွဲနေတဲ့တရားတွေကိုလည်းကံကောက်တယ်ဆိုအဓိကမှတ်တာပြန်ပြောမယ်ခုဆရာတော်ပြောနေတာကံအရာဘာကိုကောက်လဲဆိုရင်ပြုလုပ်စေတတ်တဲ့အကြောင်းတရားကံအရာမှာစေတနာကိုလည်းကောက်တယ်စေတနာနဲ့ရှင်တွဲနေတာကိုလည်းကောက်တယ်ဒါလိုရင်းပြန်မှတ်အောင်အဲ့ဒီမှာစေတနာနဲ့ရှင်တွဲနေတဲ့တရားတွေကဘာတွေလဲလို့ဆိုကာကြီးကအဘိဓါ၊ဗျာပါဒ၊မိစ္ဆာဒိဋ္ဌိဆိုတဲ့၃မျိုးအဲ့ဒီ၃မျိုးရဲ့ဘေးမှာမနောဒုစရိုက်လို့ရေးထားမနောဒုစရိုက်၃ပါးအဘိဓါဆိုတာဒီဆရာတော်လည်းမနေ့ကပြောတဲ့အဘိနဲ့ဇာနဲ့ပေါင်းထားတာလေဟုတ်လားအဘိဆိုတာရှေးရှုပြီးတော့ဇာဆိုတာကြံတွေးတယ်ဆိုတာဒီနေရာမှာသူများရဲ့ပစ္စည်းတွေပေါ်မှာရှေးရှုကြံတွေးတယ်ဆိုကျွန်တော်တို့ပြီးဒီမှာပြောသူများပစ္စည်းတွေကိုလိုချင်နေတာเนาะသူပိုင်ဥစ္စာညွတ်တာအဘိဓါတရားကိုပြောရင်လောဘဓမ္မမိတ်ဆွေများတခါဗျာပါဒဗျာပါဒဆိုတာဒေါသအသေးတောင့်တတယ်ဆိုလူတယောက်ကိုပျက်စီးစေချင်နေတာဗျာပါဒပြီးရင်မိစ္ဆာဒိဋ္ဌိဆိုအယူမှားတာအဲ့ဒီ၃မျိုးတည်ကျွန်တော်တို့ဒုစရိုက်၁၀ပါကြားဘူးတယ်နော်ဒုစရိုက်၁၀ပါးကိုပြောပြပါဆိုရင်ကာယဒုစရိုက်က၃ပါးဝစီဒုစရိုက်က၄ပါးမနောဒုစရိုက်က၃ပါးမှာသတိထားမှာသူစေတနာနဲ့ရှင်ဘက်တရားကိုကံကောက်တဲ့နေရာမှာကာယဒုစရိုက်၃ပါးဝစီဒုစရိုက်၄ပါးမပါနေဘူးနော်ဘာပဲကောက်တယ်လဲမနောဒုစရိုက်၃ပါးလည်းပါတယ်သူ့ရဲ့စန့်ကျင်ဘက်မနောသူ့စရိုက်၃ပါးလည်းပါတယ်ဒုဆိုတာမကောင်းတာဇရိုက်ဆိုတာအကျင့်เนาะဒါကြောင့်ဒုနဲ့ဇရိုက်နဲ့ပေါင်းလိုက်တော့မကောင်းတော့အကျင့်ဆိုဒုရဲ့စမ်းကျင်ဘက်ကသူ့ဆိုတော့သူ့ဇရိုက်ဆိုရင်ကောင်းတာကျွန်တော်တို့ပါဠိစာပေမှာဒုပါရင်မကောင်းဘူးမှတ်သူ့ပါရင်ကောင်းတယ်လို့ပြောတယ်ဟုတ်တယ်เนาะဒါကြောင့်ဒုက္ခဆိုရင်ချမ်းသာဒုက္ခဆိုရင်ဆင်းရဲသူ့ဂတိဆိုတာကောင်းတော့လာရတည်ပြီးသွားရောဂတိလို့သုံးတယ်ပေပြီးရင်ကောင်းတဲ့ဘုံတွေလူဘုံနဲ့ဘုံတွေသွားတာကြရင်သူဂတိအပယ်လေးဘုံကြရင်ဒုဂတိဟုတ်ပြီနော်သူဇရိုက်ဆိုရင်ကောင်းတော့အကျင့်ဒုဇရိုက်ဆိုရင်မကောင်းတော့အကျင့်ဆိုတော့ အဘိဇ္ဇာဗျာပါဒမိစ္ဆာဒိဋ္ဌိဆိုတဲ့သုံးပါးဒီစိတ်နဲ့သူများပစ္စည်းမတရားလိုချင်တာစိတ်နဲ့ပဲသူများကိုတေးစေချင်တာစိတ်နဲ့ပဲအယူတွေမှားတဲ့အတွက်မနောဒုစရိုက်သုံးပါးမကောင်းတဲ့အကျင့်သုံးပါးအဲ့ဒါကိုလည်းကံကောက်လိမ့်မယ်နော်နောက်တစ်ခါသူ့ရဲ့စန့်ကျင်ဘက်ဆိုတော့ဒုစရိုက်ရဲ့စန့်ကျင်ဘက်ဆိုတော့သူစရိုက်အဘိဇ္ဇာမဟုတ်တာဆိုတော့အပါပိသားကိုစန့်ကျင်ဘက်သုံးညက်အဘိဇ္ဇာလို့မသုံးအနာဘိဇ္ဇာဆိုသူပိုင်ဥစ္စာမညွတ်ဘူးအဘိဇ္ဇာသူများပစ္စည်းမတရားလိုခြင်းနဲ့လောဘဆိုရင်အနာဘိဇ္ဇာကအလောဘသဘောပေါက်ပြီနော်ပြီးရင်တခါဗျာပါဒကသူများကိုပျက်စီးစေခြင်းနဲ့ပေးစေခြင်းနဲ့ဒေါသကောက်ရတယ်ဒါဆိုရင်သူ့ရဲ့စန့်ကျင်မဲ့ပြောတော့အထည့်လိုက်တော့အဗျာပါဒဆိုအဒေါသအသေးမတောင်းတာဘူးမပျက်စီးစေခြင်းမေတ္တာပဲတော်ပြီးမိစ္ဆာဒိဋ္ဌိကအယူမှားတယ်ဆိုသူ့ရဲ့စန့်ကျင်ပဲကြောင့်တမ္မာဒိဋ္ဌိအယူမှန်မှာပေါ့ဒီ၃ပါးကိုတော့ပါဠိလိုမနောသူစရိုက်၃ပါးကိုလေကံလို့ကောက်လိုက်မယ်တဲ့ဟုတ်လားရှင်နောက်တစ်ခုနံပါတ်ဓာငယ်ရပါတဲ့လေဘုဇင်ခုနှစ်ပါအဲ့ဒါကိုလေကောက်မယ်တဲ့နမဂါကြီးကမက်ကြီး၈ပါတောင်းလိုက်ရင်စုစုပေါင်းဆိုခုန3ရက်3ရက်ပေါင်းတော့6 6ရက်9ရက်ပေါင်းလိုက်တော့73 73ရက်8ရက်ပေါင်းတော့21စုစုပေါင်း21ပါးသောတရားစုကိုလေကမ္မလို့ခေါ်ပါတယ်ဘယ်မှာဟောတာလဲလေအင်္ဂုတ္တရာစတုကနိပါတကမ္မစတုကတုံမှာပါရှိထားတာဟုတ်လားရှင်ကမ္မစတုကအရာကမ္မစတုကတုတ်အရာ21ပါးသောတရားစုကိုလည်းဘာခေါ်ပါလဲရှင်ကံလို့ခေါ်ပါတယ်ဒီထိရတယ်နော်ကဲအဲ့ဒီအောက်မှာမှမှတ်ချက်မှတ်ချက်ကလေးမှာမဂ္ဂင်၈ပါးဆိုရာ၌ဆိုမဂ္ဂင်၈ပါးလေးဆိုနံပါတ်ဂါကြီးကမဂ္ဂင်ကိုရှင်းပြနေတာဟုတ်လားရှင်နံပါတ်ဂါကြီးကမဂ္ဂင်၈ပါးမှာတဲ့ကျွန်တော်တို့ဓမ္မမိတ်ဆွေတို့သိထားပါကမဂ္ဂင်လို့ပြောရင်မဲ့ရဲ့အင်္ဂါ၈ပါးမဲ့ရဲ့အင်္ဂါ၈ပါးမဂ္ဂင်ဒီ၈ပါးရှိတယ်အဲ့ဒီမဂ္ဂင်၈ပါးမှာမဲ့စိတ်နဲ့ရှင်နဲ့မဂ္ဂင်ကိုလောကုတ္တရာမဂ္ဂင်လို့ခေါ်ပြီးတော့ကျွန်တော်တို့ခုလိုစာသင်နေတဲ့အချိန်မှာမဟာကုတ္တမှာရှင်နဲ့မဂ္ဂင်တွေလည်းရှိမယ်တခါဝိပဿနာတရားထုတ်ရင်လည်းမဂ္ဂင်တွေရှိမယ်အဲ့ဒီမှာရှိတဲ့မဂ္ဂင်တွေကြာရင်တော့လောကီမဂ္ဂင်လို့သုံးတယ်ဟုတ်ပြီနော်ဒါဆိုအခုကျမတို့ကမဂ္ဂင်၈ပါးလို့ဆိုရနိုင်လိုင်းတားလိုက်ရင်လောကုတ္တရာမဂ္ဂင်စာလိုင်းတားလောကုတ္တရာမဂ္ဂင်ဖြစ်ခဲ့မယ်ဆိုရင်တော့လောကုတ္တရာမဂ္ဂင်ဆိုတာဘယ်မှာရှင်းတာလဲဆိုရင်ကျမတို့သောတာပတိမဲ့သကရာဂါမိမဲ့အနာဂါမိမဲ့အရဟတမဲ့ဆိုတဲ့မဲ့စိတ်၄ပါးမှာရှင်နေတဲ့မဂ္ဂင်ထိုက်တဲ့စေတသိက်တွေကိုလောကုတ္တရာမဂ္ဂင်လို့သုံးတယ်လောကုတ္တရာမဂ္ဂင်မှာလောကုတ္တရာမဂ္ဂင်ဖြစ်လေလက်သေးခွင့်စဖွင့်မယ်တမ္မာကမန္တာတမကမန္တမက္ခင်သည်ကာယကံလိုင်းတာတာကာယကံကာယကံလေးကိုလိုင်းတာမြင်းဆောင်ချက်တမဝါစာသည်လိုင်းတာမယ်ဝစီကံလိုင်းတာတာတမအာဇီဝသည်လိုင်းတာမယ်ကာယကဝစီကနှစ်မျိုးတွင်ပါဝင်တယ်လက်လက်သေးခွင့်ပိတ်ကျမတို့လောကုတ္တရာမက္ခင်၈ပါးရှိတယ်မဟုတ်လားကျမတို့ဆိုကြည့်ရင်တမ္မာဒိဋ္ဌိမက္ခင်တမ္မာသင်္ကပ္ပမက္ခင်တမ္မာဝါစာမက္ခင်တမ္မာကမ္မန္တမက္ခင်တမ္မာအာဇီဝမက္ခင်တမ္မာဝါယာမမက္ခင်တမ္မာတတိမက္ခင်တမ္မာသမာဓိမက္ခင်ဒီမက္ခင်၈ပါးမြတ်စွာဘုရားဟောစဉ်အနေနဲ့ဟောတာတော့ဒေသနကမလို့သုံးတယ်ကျင့်စဉ်အနေနဲ့ကြာရင်ဘယ်ရစလဲအဲ့မဂ္ဂင်၈ပါးမှာပြန်ပြောဦးမယ်လေတမ္မာဒိဋ္ဌိနဲ့တမ္မာသင်္ကပ္ပကပညာမဂ္ဂင်၂ပါးတမ္မာဝါစာတမ္မာကမ္မန္တတမ္မာအာဇီဝသီလမဂ္ဂင်၃ပါးတမ္မာဝါယမတမ္မာတတိတမ္မာသမာဓိကတမာဓိမဂ္ဂင်၃ပါးဟုတ်လားဟောစဉ်အနေနဲ့ပညာမဂ္ဂင်၂ပါးပြီးရင်သီလမဂ္ဂင်၃ပါးပြီးတော့မှတမာဓိမဂ္ဂင်၃ပါးဟောတယ်ကျင့်စဉ်နဲ့ကျင့်စဉ်အနေနဲ့ပြောကြရင်တော့ကျင့်စဉ်အနေနဲ့ပြောရင်သီလမဂ္ဂင်၃ပါးစတယ်သီလမဂ္ဂင်ပြီးရင်တမာရီမဂ္ဂင်၃ပါးပညာမဂ္ဂင်၂ပါးဟုတ်တယ်နော်အဲ့ဒီမှာအခုရှင်းတာသီလမဂ္ဂင်၃ပါးဘာလဲဆိုတမဝါစာတမကမ္မန္တတမအာဇီဝတမဝါစာဆိုတာကဝစီဒုစရိုက်၄ပါးကရှောင်တာလေတမကမ္မန္တကကာယဒုစရိုက်၃ပါးရှောင်တာလေ တမအာဇီဝကအသက်မွေးဝမ်းကြောင်းအချိန်မှာကာယဒုစရိုက်၃ပါးဝစီဒုစရိုက်၄ပါးရှောင်တာမဟုတ်ဘူးလားလို့ဒါဆိုရင်ခုအဲ့ဒါလေးကိုရေးထားတဲ့အတွက်တမဝါစာဆိုတာဘာကိုရှောင်တာလဲဝစီဒုစရိုက်၄ပါးကရှောင်တဲ့အတွက်ဘာရေးထားလဲဝစီကံနဲ့တွေ့လားတမတမန္တဆိုဘာကိုရှောင်တာကာယဒုစရိုက်၃ပါးကိုရှောင်တဲ့အတွက်ဘာကံလဲကာယကံသမာအာဇီဝကကာယဒုစရိုက်၃ရောဝစီဒုစရိုက်၄ရောအတမွေးဝမ်းကြောင်းချိန်မှာမလုပ်ဘဲရှောင်တာဖြစ်တဲ့အတွက်သူကကာယကံရောဝစီကံရှင်းပါလားရှင်းဒါဆိုပြန်ပြောမယ်သမာကမန္တသည်ကာယကံသမာဝါစာသည
်
သမာအာဇီဝသည်ကာယကံရောဝစီကံရောပါတယ်တဲ့ကံနဲ့ပတ်သက်ပြီးရှင်းနေလို့ဒီလိုထည့်လိုက်တာပြီးရင်လက်သေးကွင်းပိတ်လိုက်ပြီးတော့လက်သေးကွင်းပြန်ဖွင့်မယ်ကြံနေတဲ့တမာဒိဋ္ဌိတမာသင်္ကပ္ပပြီးမြင်းဆောင်ဖြတ်ပေါ့အဲ့ဒါပညာမဲခင်နှစ်ပါဟုတ်လားရှင်ခုနကပြီးသွားတာကသီလမဲခင်သုံးပါဟုတ်ပါလားရှင်သီလဆိုတာဘာနဲ့ဘာကိုထိန်းတာလဲကာယကံနဲ့ဝစီကံကိုထိန်းတာဒါလေးကိုပြောသွားတာမဲခင်ရှစ်ပါဖြစ်သွားပြီဆိုလေတောတပတိမဲ့တော်လကမဲ့ရသွားပြီဆိုတော့မဲခင်ရှစ်ပါတပေါင်းကြီးဖြစ်သွားရင်သီလမဲခင်သုံးပါဆိုတဲ့ဝိရတိစိတ်သိသုံးပါတပေါင်းနဲ့ပါသွားတာလေဟုတ်တယ်လားတမန်ကမန္တဝိရတိတမဝါစာဝိရတိတမအာဇီဝဝိရတိသုံးခုဒီအမြဲတပေါင်းဒီဖြစ်တဲ့အတွေ့တဲ့တမကမန္တဆိုတာကာယကံနဲ့တမဝါစာဆိုတာဝစီကံနဲ့တမအာဇီဝဆိုတာကာယကံကောဝစီကံကောတဲ့နောက်တစ်ခါကျန်တဲ့မဲ့ကင်၅ပါးမှာတမဒိဋ္ဌိတမသင်္ကပ္ပကပညာမဲ့ကင်၂ပါတမဝါယမဆိုဝရိယတမတတိတမတမာတိဆိုတမာတိမခင်၃ပါးတို့ဒီတဲ့တရား၅ခုစလုံးဆိုပညာဖြစ်အောင်ရေဆရာတို့ပြောချင်တဲ့ message ဆိုပညာဖြစ်အောင်ကြိုးစားနေတယ်မဉဏ်ဖွဉဏ်နေတိရအောင်ကြိုးစားမယ်ဟုတ်တယ်နော်နောက်တစ်ခါကျမတို့တမာတိတွေရအောင်ကြိုးစားနေတဲ့အချိန်ဒီမျက်စိကာယကံနဲ့ထိန်းရတာလားဝစီကံနဲ့ထိန်းရတာလားမနောကံနဲ့ထိန်းရတာမနောကံနဲ့ထိန်းနေကြအဲ့ဒီ၅ခုစလုံးဒီမနောကံနဲ့တိလာစွာဘာကိုထိန်းတာကိုနဲ့နှုတ်ကိုထိန်းတဲ့အတွက်တိလာမဲခင်၃ခုစလုံးသည်ကာယကံနဲ့ဝစီကံနဲ့တမာတိမဲခင်၃ပါးတမာတိဖြစ်ဖို့ဆိုတာစိတ်နဲ့လောက်ရတာဟုတ်လားမနောကံနဲ့လောက်ရတာပညာဉာဏ်တွေဖြစ်ဖို့ဆိုတာဝိပဿနာအထောက်အမှလည်းမဲရအောင်ဆိုဟုတ်လားဒါနဲ့ပဲလေစိတ်နဲ့ပဲဆိုတဲ့အတွက်ကြောင့်ပညာမဲခင်၂ပါးဖြစ်တဲ့တမာဒိဋ္ဌိနဲ့တမာသင်္ကပ္ပတမာရိမကင်၃ပါးဖြစ်တဲ့တမာဝါယမတမာတတိတမာတမာတိဆိုတဲ့အလုံးပေါင်း၅ခုဒီမနောခံနဲ့ရှင်းလားတိလမကင်၃ပါးဒီကာယခံနဲ့ဝစီခံမှာလေတဲ့တိလမကင်၃ပါးမှာတမာကမန္တမကင်ဒီကာယခံကိုနဲ့တမာဝါစာမကင်ဒီဝစီခံနဲ့တမာအာဇီဝမကင်ဒီကာယခံဝစီကျမတို့အဲ့လိုမှတ်လိုက်တာရှင်းခင်းနေတယ်သမီးရှိရောရှင်းပြီလားဒါဆိုရင်လောကုတ္တရာမဂ္ဂင်၈ပါးဒီကံထဲ့ရင်ဘယ်နှကံပါလဲ၃ကံပေါ့ကိုယ်နဲ့လုပ်တဲ့အမှုလည်းပါတယ်နှုတ်နဲ့ပြောတာလည်းပါတယ်စိတ်နဲ့တွေးတာရောမပါဘူးလားဒါမှအဲ့ဒီမှာမဂ္ဂင်၈ပါးလောကုတ္တရာမဂ္ဂင်၈ပါးဆိုအမြဲတပေါင်းဒီဖြစ်တဲ့နေရာမှာတိလမဂ္ဂင်၃ပါးကကာယကံနဲ့ဝစီကံတမာရိမဂ္ဂင်၃ပါးနဲ့ပညာမဂ္ဂင်၂ပါးကမနောကံဆိုရသွားပြီမှတ်လားကဲကျွန်တော်တို့ခဏနားကြအောင်ဆိုရဲ့နော်သာဓုသာဓုကျွန်တော်တို့15မိနစ်နားမယ်နော်ဘယ်လိုပြရမလဲဒါပဲပြတယ်